Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်အောက်တိုဘာလ29ရက်နေ့စတာပရီနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိလိုက်ဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။စတာပရီနေမနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးတော့ပါမယ်။လာမယ့်အင်္ဂါနေ့မှာကျင်းပမယ့် American သမရရွေးကောက်ပွဲအတွက်ကြိုတင်မဲပေးသူစုစုပေါင်း82တန်းကျော်ရှိသွားပြီဖြစ်လို့2016ခုနှစ်ကမဲပေးသူအရေအတွက်ရဲ့ထက်ဝက်ကျော်သွားပြီဖြစ်ပါတယ်2016ခုနှစ်ကမဲဆန္ဒရှင် 138.8 တန်းမဲပေးခဲ့ကြတာဖြစ်ပါတယ်အခုနှစ်ကြိုတင်မဲပေးသူတွေတဲ့သုံးပုံနှစ်ပုံကစရိတ်ကနေမဲပေးခဲ့ကြပြီးကျန်တဲ့မဲဆန္ဒရှင်တွေကတော့လူကိုယ်တိုင်မဲယုံတွေကိုတွားရောက်မဲပေးခဲ့ကြတာဖြစ်ပါတယ်Republican သမ္မတ Donald Trump နဲ့ Democrat သမ္မတ Joe Biden တို့အကြားရှင်ပြိုင်မဲ့အခုရွေးကောက်ပွဲကိုပါဝင်မဲပေးသူအရေအတွက်က1908ခုနှစ်နောက်ပိုင်းအမြင့်ဆုံးရှိလိမ့်မယ်လို့ရွေးကောက်ပွဲဆိုင်ရာကြွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။ Trump နဲ့ Biden နှစ်ဦးစလုံးရောဒုတိယသမ္မတ Mike Pence ဒုတိယသမ္မတ Kamala Harris တို့ပါဘုံတုံးနေမှာမဲဆွဲစည်းရုံးရေးဆင်နေကြတာဖြစ်ပါတယ်။ Trump နဲ့ Harris တို့က Arizona ပြည်နယ်မှာမဲဆွဲစည်းရုံးနေပါတယ်။ဒီပြည်နယ်မှာ2016ခုနှစ်ကသမ္မတ Trump က Hillary Clinton ကိုအနိုင်ရရှိခဲ့တာဖြစ်ပါတယ်။ပြည်ထောင်နိုင်ငံက COVID-19 ကူးစက်မှုတွေဆိုးရင်စပွဲမြင့်တက်လာတာကြောင့်အသွာလာပိတ်ပင်မှုအစ်စ်ကိုချမှတ်ကြောင်းသမ္မတ Emmanuel Macron ကပေါ်တုံးနေ့ကကြေညာလိုက်ပါတယ်။အခုအသွာလာပိတ်ပင်မှုကိုအနည်းဆုံးဒီဇင်ဘာလ1ရက်နေ့အထိချထားမှာဖြစ်ကြောင်းဒါပေမဲ့ကျောင်းတွေကိုတော့ဆက်လက်ဖွင့်ထားမှာဖြစ်ကြောင်းသမ္မတ Macron ကရုပ်မြင်သံကြားကတစင်မင်းကုန်းပြောကြားတာဖြစ်ပါတယ်။ပြည်ထောင်နိုင်ငံဒီတူဥရောပတစ်လောမှာလည်း Coronavirus ကူးစက်မှုတွေမြင့်တက်လာနေတာကြောင့် COVID-19 စမ်းသပ်ဆစ်ဆေးရေးအလေးမြန်လှုပ်ဆောင်နိုင်အောင် American Dollar 119တန်းသုံးစွဲသွားမယ်လို့ဥရောပသမဂ္ဂကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကပုံတုံးတွေကပြောပါတယ်။ဒီနှစ်ဆောင်းဦးကပြီးခဲ့တဲ့နှစ်ကနေမတူပဲဥရောပနိုင်ငံတွေအားလုံး Coronavirus ဒုတိယလှိုင်းဒဏ်ခံနေရတာလို့ကော်မရှင်ဥက္ကဋ္ဌ von der Leyen ကBrussels မြို့မှာသတင်းတောက်တွေကိုပြောပါရယ်ဥရောပယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကလည်းဥရောပအနှံ့ဗိုင်းရပること့စ်ဆက်ပြီးပြန့်နှံ့နေတယ်လို့ပြောထားတာပါဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပြင် Britain, Iceland, Liechtenstein, Norway နဲ့ Switzerland နိုင်ငံတွေမှာလည်းအခု COVID-19 ကူးစက်သူပေါင်း 6.5 တန်းနီးပါးရှိနေပြီလို့လည်းသူကပြောပါရယ်ဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်လို့အချက်အလက်တွေကိုမျှဝေကြဖို့လဲဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံကောင်ဆောင်တွေကိုကော်မရှင်ဥက္ကဋ္ဌ von der Leyen ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ2021ခုနှစ်အတွက်အမေရိကန်နိုင်ငံနဲ့အခြေချနေထိုင်နိုင်မဲ့ဒုက္ခသည်အရေးအတွက်ကိုသမ္မတ Donald Trump အစိုးရကရှော့ချသတ်မှတ်လိုက်ပါတယ်။ရှင်းတဲ့အတွက်ဒုက္ခသည်ဥယျာဉ်အများဆုံး 15,000 လက်ခံဖို့သတ်မှတ်လိုက်တာပါ။ဒါဟာအမေရိကန်နိုင်ငံရဲ့ဒုက္ခသည်လက်ခံရေးအစီအစဉ်စတင်တဲ့ခေတ်သစ်သမိုင်းမှာအရေးအတွက်အနည်းဆုံးဖြစ်ပါတယ်။မနေ့ကတော့အများဆုံးလက်ခံမဲ့အရေးအတွက် 18,000 သတ်မှတ်ထားတာဖြစ်ပါတယ်။ဒီဘက်လာ3ရက်နေသမ္မတရွေးကောက်ပွဲမှာပြန်လည်ရွေးချယ်ခံဖို့ကြိုးပမ်းနေတဲ့သမ္မတ Trump ကတရားမဝင်ရောက်မှုရောတရားဝင်ရွှေ့ပြောင်းဝင်ရောက်မှုကိစ္စတစ်ခုစလုံးအပေါ်မှာတင်းမာတဲ့သဘောထားကိုကျင့်သုံးနေတာဖြစ်ပါတယ်။ဒါကြောင့်2019ခုနှစ်သမရဖြစ်လာချိန်ကလေးကစားလို့နှစ်စဉ်လက်ခံနိုင်တဲ့ဒုက္ခသည်အရေးအတွက်ကိုရှော့ချဖျက်တောက်နေတာလည်းဖြစ်ပါတယ်။ဖိနှိပ်ခံရသူတွေရဲ့ခေါလုံရနေရအဖြစ်နှစ်ကာလတရှိတရှိခဲ့တဲ့အမေရိကန်နိုင်ငံရဲ့အခမ်းကဏ္ဍကိုသမရထရမ့်ကဆွံ့လွတ်ခဲ့ပြီးဖြစ်ကြောင်းနဲ့လက်ခံမဲ့ဒုက္ခသည်အရေးအတွက်ရှော့ချတာကနိုင်ငံခြားရေးဘူဝရရေမှန်းချက်တွေကိုထိခိုက်စေကြောင်းဝေဖန်သူတွေကပြောပါတယ်။သမ္မတ Trump ရဲ့ပြိုင်ဘက် Joe Biden ကတော့သူသာနိုင်ရရင်လက်ခံနိုင်မဲ့ဒုက္ခသည်အရေးအတွက်ကိုတစ်နှစ်ကို13,500ထိတိုးမြှင့်သွားမယ်လို့ကြေညာထားပါတယ်။2021ခုနှစ်အတွက်ဒုက္ခသည်လက်ခံရေးဆိုင်ရာသမ္မတ Trump ရဲ့အစီအစဉ်မှာဘာသာရေးဖိနှိပ်မှုကိုကြုံတွေ့ရတဲ့ဒုက္ခသည်9,000အမေရိကန်တွေကိုအကူအညီပေးတဲ့အီရတ်ကဒုက္ခသည်4,000၊ El Salvador, Guatemala နဲ့ Honduras နိုင်ငံတွေကဒုက္ခသည်1,000နဲ့ကျန်9,000ကိုတော့တခြားနိုင်ငံတွေအတွက်ထားရှိမှာဖြစ်ပါတယ်။ Turkey သမ္မတ Recep Tayyip Erdogan ကိုတရားလောင်မြောင်ထားတဲ့ကတုံးကိုဖော်ပြခဲ့တဲ့ပြည်သူနိုင်ငံက Charlie Hebdo Magazine ကို Turkey တာဝန်ရှိသူတွေကပြစ်တင်ရှုတ်ချလိုက်ပါတယ်။အတွင်းကပေါင်းပြီးဝတ်ထားတဲ့ Turkey သမ္မတ Erdogan ကလက်တစ်ဖက်မှာရက်ခွက်ကင်ပြီးမျက်နှာဖုံးအုပ်ထားတဲ့အစ္စလမ်ဘာသာဝင်အမျိုးသမီးတယောက်ရဲ့စကတ်ကိုဆွဲလန်နေတဲ့ပုံကိုကတ်တုန်းပုံမှာဖော်ပြထားတာဖြစ်ပါတယ်။ပြည်သူမဂ္ဂဇင်းမှာဖော်ပြထားတဲ့သမရရဲ့ပုံကယုံကြည်မှုအထွတ်မြတ်ထားမှုနဲ့တမိုးထားမှုတွေပေါ်မလေးမစားလုပ်ရကြတာကြောင့်ပြင်းပြင်းထန်ထန်ရှုတ်ချတယ်လို့ သမရအာရဝိုင်းရဲ့ပြောခွင့်ရာအိဗရာဟင်ကာလင်းက Twitter ဆက်မျက်နှာမှာရေးသားခဲ့ပါတယ်။ပြီးခဲ့တဲ့လအစောပိုင်းကပြည်သစ်ကြောင်းဆရာတယောက်ကိုမွတ်စလင်စစ်သွေးကြတယောက်ကလူရှိကောင်းပြတ်တက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးနေတိုးမဟာမိတ်အဖွဲ့ဝင်တူရကီနဲ့ပြည်သစ်နှစ်နိုင်ငံအကြားတင်းမာမှုတွေမြင့်တက်နေတာပါ။ဒီကိစ္စနဲ့ပတ်သက်လို့လူမှုကိစ္စတွေမှာဘာသာရေးအယူဝါဒလွှမ်းမိုးမှုမရှိစေရေးကောက်ွက်ဆောင်ရွက်သွားဖို့ပြည်သစ်သမ္မတမက်ခရွန်ကကတိပြုပြောကြားခဲ့တာဖြစ်ပါတယ်။အသက်ခံရတဲ့ပြည်သစ်ကြောင်းဆရာက Charlie Hebdo Magazine မှာဖော်ပြထားတဲ့တမန်တော်မိုဟာမက်ရဲ့ကတွန်းပုံကိုကျောင်းသားတွေကိုပြခဲ့တဲ့အတွက်အဲ့ဒီအဆုံးရောက်သမားကမချေမနှက်ဒေါသထွက်ခဲ့တာဖြစ်ပါတယ်။ပြည်သစ်ကြောင်းဆရာအသက်ခံရပြီးတဲ့နောက်သမ္မတ Macron ကအစ္စလာမ်ဘာသာကိုအကြက်တဲတွေ့နေတဲ့ဘာသာလို့ခေါ်ခဲ့ပါတယ်။ပြည်သစ်နိုင်ငံဟာဥရောပမှာမွတ်စလင်အသိုက်အဝန်းအကြီးအဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။သမ္မတ Macron ရဲ့ပြောကြားချက်ကိုတုံ့ပြန်တဲ့အနေနဲ့ပြည်သစ်ထုတ်ကုန်တွေကိုသပိတ်မှောက်ကြဖို့သမ္မတ Erdogan ကတူရကီနဲ့တခြားမွတ်စလင်နိုင်ငံတွေကိုဒီသတင်းပအစောပိုင်းတို့ကစော်ဩခဲ့ပါတယ်ခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.33 ညဘိုင်းလိုမီတာ40 kHz 9.33 ညဘိုင်းလိုမီတာ51 kHz 5.85 နဲ့ဘိုင်းလိုမီတာ190 kHz 1.95တို့ကနေထုတ်လွှင့်ပေးနေပါရှင
်အခုဆက်လက်ပြီးနောက်ဆုံးရသတင်းတွေကိုတင်ပြမှာပါကျမအင်ဂျင်နိုင်ပါရှင်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူ1406ဦးထပ်တိုးသလိုသေဆုံးသူ25ဦးထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့မင်းည8နာရီထုတ်ပြန်ကြမှာဖော်ပြထားပါတယ်လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 14,000 ကျော်ကိုစစ်ဆေးခဲ့ရမှာအခုလိုနောက်ထပ်ကူးစက်သူတွေတွေ့ခဲ့ရတာပါဒါကြောင့်အခုချိန်ထိစစ်ဆေးခဲ့သမျှဓာတ်ခွဲနမူနာပေါင်း 6,400 ကျော်ထဲမှာ COVID-19 ဓာတ်ခွဲအတည်ပြုလူနာစုစုပေါင်း 4,900 ကျော်ရှိသွားပြီဖြစ်ပါတယ်သေဆုံးသူပေါင်းကတော့ 1,100 ကျော်ရှိပါပြီမင်းကထုတ်ပြန်ချက်အရာဆေးရုံဆင်းခွင့်ရရှိသူ1200ကျော်ရှိရာကြောင့်ဆေးရုံကဆင်းသွားသူစုစုပေါင်း 28,000 ကျော်ရှိသွားပြီဖြစ်ပါတယ်။အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုထောက်ခံပြီးမြန်မာစစ်တပ်ကိုဝေဖန်တိုက်ခိုက်မှုတွေရေးသားဖော်ပြနေတဲ့ Facebook ကွန်ရက်တစ်ခုကိုဖျက်သိမ်းလိုက်ကြောင်းအောက်တိုဘာလ28ရက်နေ့ကထုတ်ပြန်တဲ့ Facebook ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီကွန်ရက်ဟာမြန်မာနိုင်ငံထဲမှာအခြေစိုက်တာဖြစ်ပြီးဒေသခံ Facebook သုံးဆွဲသူတွေကိုပြစ်မှတ်ထားခဲ့တယ်လို့ရခိုင်ပြည်နယ်ကအဖြစ်အပျက်တွေနဲ့ပတ်သက်လို့မြန်မာဘာသာနဲ့အဓိကဖော်ပြခဲ့တယ်လို့ဆိုပါတယ်။ကွန်ရက်နဲ့ပတ်သက်နေတဲ့စုစုပေါင်း Facebook အကောင့်6ခု page 6ခု group အုပ်စု2စုနဲ့ Instagram အကောင့်2ခုကိုကုမ္ပဏီကဖျက်သိမ်းခဲ့တာပါ။အဲ့ဒီလိုဖျက်ပြရတဲ့အကြောင်းရင်းမှာမလိုလားအပ်တဲ့အကြောင်းအရာအကြမ်းဖက်မှုနဲ့အမုန်းစကားတွေကန့်သက်တားမြစ်ထားတဲ့ Facebook မူဝါဒကိုချိုးဖောက်နေတဲ့အတွက်ဖြစ်တယ်လို့ဆိုပါရစေ။မြန်မာနိုင်ငံမှာကျင်းပမဲ့နိုဝင်ဘာလရွေးကောက်ပွဲကိုဒီကွန်ရက်ကဓာတ်ရိုက်ပြစ်မှတ်ထားတာမျိုးမရှိခဲ့ပေမဲ့ကုမ္ပဏီရဲ့ရွေးကောက်ပွဲမတိုင်ခင်စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်ဒီကွန်ရက်ရဲ့လှုပ်ရှားမှုကိုတွေ့ရှိခဲ့တာဖြစ်တယ်လို့ Facebook ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရစေ။ဒါ့အပြင်မကြခင်ရက်ပိုင်းအတွင်းရွေးကောက်ပွဲကျင်းပတော့မယ့် American ပြည်ထောင်စုမှာ Facebook သုံးစွဲသူတွေကိုပြစ်မှတ်ထားပြီးရွေးကောက်ပွဲဆိုင်ရာတည်အမှားတွေနဲ့ယုံမားတန်တရားဖြစ်စေတဲ့သွေးထိုးလှုံ့ဆော်မှုတွေကိုဖျက်ဝေဖို့အကောင့်တူတွေဖွင့်ထားတဲ့အန်ဒီယားရှိတဲ့ကွန်ရက်နှစ်ခုကိုလည်းဖျက်သိမ်းလိုက်ကြောင်း Facebook ကုမ္ပဏီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီလူမှုကွန်ရက်နှစ်ခုဟာတောင်အမေရိကနဲ့အီရန်နိုင်ငံတွေမှာအခြေစိုက်ထားတာဖြစ်တယ်လို့ဆိုပါတယ်ရှင်။American ပြည်ထောင်စုအနေနဲ့နှစ်ပေါင်း90ကြာပြီတဲ့နောက် Maldives နိုင်ငံမှာပထမဆုံး American တန်ယုံကိုဖွင့်လှစ်ဖို့ပြင်ဆင်နေပါပြီ။နှစ်နိုင်ငံတန်တမန်ဆက်ဆံရေးအပြန်အလှန်တည်ဆောက်ပြီးတဲ့နောက်စီးပွားရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပုံမှန်ခိုင်မာစေဖို့ American အနေနဲ့သူ့ရဲ့တန်ယုံကိုဖွင့်လှစ်ဖို့ရှိနေတာပါ။ American နိုင်ငံသားဝင်ကြီး Mike Pompeo ကိုတိုင် Maldives နိုင်ငံကိုရောက်ရှိနေတဲ့ခီးစဉ်တွင်အခုလို American တန်ယုံကိုဖွင့်လှစ်ဖို့ပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။ဗုဒ္ဓဘုနေ့ကMaldives သမ္မတ Ibrahim Mohamed Soli နဲ့နိုင်ငံသားရေးဝန်ကြီး Abdullah Shahaito နဲ့တွေ့ဆုံပြီးထုတ်ပြန်တဲ့ဝန်ကြီး Pompeo ရဲ့ကြေညာချက်မှာအခုလို American တန်ယုံဖွင့်လှစ်နိုင်မှုဟာ American နဲ့ Maldives ဆက်ဆံရေးတိုးတက်လာတာ Maldives နဲ့ Indo-Pacific ဒေသအပေါ် American ရဲ့ခိုင်မာတဲ့တန်ထိတ်ထန်ကိုမီးမောင်းထိုးပြနေတာဖြစ်တယ်လို့ဖော်ပြထားပါတယ်ဒီနောက်ဆုံးလှုပ်ရှားမှုဟာဒေတာတွင်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတားဆီးဖို့နဲ့လွတ်လပ်ပွင့်လင်းတဲ့ Indo-Pacific ဒေတာဖြစ်ဖို့ American အစိုးရရဲ့ကြိုးပမ်းအားထုတ်မှုတစ်စိတ်တစ်ပိုင်းဖြစ်လဲမြင်တွေ့ရပါတယ်။ လက်ရှိ Maldives နိုင်ငံမှာ American ကောင်စစ်ဝင်ရုံနဲ့တန်ယုံမရှိသေးပေမဲ့လည်းမာလီမှာရှိတဲ့ American Center ကနေတဆင့်ဆောင်ရွက်လက်ပတ်နေတာဖြစ်ပါတယ်။ဒါအပြင်တရီလင်္ကာနိုင်ငံမှာရှိတဲ့ American တန်မန်နဲ့တန်ယုံဝင်တန်းတွေလည်း Maldives နိုင်ငံဆိုင်ရာတန်တမန်ဝင်တန်းတွေဖြစ်သတ်မှတ်ထားပြီးကျွန်းစုတွေကိုလည်းသူတို့တွေပုံမှန်သွားရောက်လေးရှိပါတယ်။ Maldives ဟာ1966ခုနှစ်မှာဗြိတိန်နိုင်ငံကနေလွတ်လပ်ရေးရရှိပြီးတဲ့နောက်အမေရိကန်နဲ့တန်တမန်ရေးစတင်ထူထောင်ခဲ့တာဖြစ်ပါတယ်။တရုတ်စိုးရရဲ့လျှို့ဝှက်အစီအစဉ်မှာပါဝင်ပတ်သက်နေတဲ့လူ၅ဦးကိုဗုဒ္ဓဖူးနေ့မှာ FBI American ဗဟိုစုံစမ်းစစ်ဆေးရေးဘျူရိုကဖမ်းဆီးလိုက်ပါတယ်။တရုတ်ရဲ့အကြင်ပြတ်ခြားစားမှုတိုက်ဖျက်ရေး Fox Hunt စစ်ဆင်ရေးဆိုတဲ့ခေါင်းစဉ်နဲ့ American ကနေတရုတ်ကိုပြန်လာကြဖို့လူတွေကိုလှုံ့ဆော်စီးအောင်တဲ့အစီအစဉ်မှာသူတို့၅ဦးဟာတရုတ်မြူနစ်စပယ်အရာရှိဟောင်းနဲ့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့သူ့မိသားစုကိုတရုတ်ကိုပြန်ဖို့အတင်းကျပ်ပြုလုပ်ခဲ့မှုမှာပါဝင်ပတ်သက်နေသူတွေဖြစ်ပါတယ်။နယူးဂျာစီ၊နယူးယောက်၊ကယ်လီဖိုးနီးယားစတဲ့ပြည်နယ်တွေမှာနေထိုင်ကြတဲ့အမေရိကန်နိုင်ငံသား၁ဦးအပါအဝင်အမျိုးသား၅ဦးကိုဗုဒ္ဓဖူးနေ့နေ့နက်ခင်းအစောပိုင်းကဖမ်းဆီးခဲ့တယ်လို့ FBI အရာရှိတွေကပြောပါတယ်။အဲ့ဒီလျှို့ဝှက်ကြံစီတဲ့အစီအစဉ်နဲ့ပတ်သက်နေတဲ့အခြားသူ၃ဦးကတော့တရုတ်နိုင်ငံမှာဆက်ပြီးရှိနေစေဖြစ်ပါတယ်။သူတို့၅ဦးကိုတရုတ်အစိုးရရဲ့တရားမဝင်ထောက်လှမ်းရေးသမားတွေဖြစ်ဆောင်ရွက်ခဲ့မှုနဲ့တရားစွဲဆိုထားကြောင်း American တရားရေးဌာနကပြောပါတယ်။ Fox Hunt စစ်စင်ရေးအစိပ်ပိုင်းဖြစ် American ပြည်ထောင်စုမှနေထိုင်သူတွေကိုနှောက်ယှက်ချိန်ချောက်အကြက်ကင်မှုတွေပြုလုပ်ပြီးတရုတ်နိုင်ငံကိုပြန်လာဖို့စီးအောင်လှုပ်ရှားမှုမှသူတို့တွေပါဝင်ခဲ့ကြောင်းစွပ်စွဲခံထားရတာဖြစ်ပါတယ်ရှင်။ကြတာပရင်းနေနေခင်သတင်းအစီအစဉ်ကိုကိုရဲမင်းထွန်းနဲ့အတူကျမအင်ဂျင်နိုင်ကတင်ဆက်ခဲ့တာပါအခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီရှင
်ရှမ်းပြည်နယ်တောင်ပိုင်းမှာမဲလက်မတ်နဲ့မဲယုံတုံပစ္စည်းတွေကိုတွားရောက်ပို့ဆောင်တဲ့မော်တော်ယာဉ်ကိုရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့ဝင်တွေပစ်ခတ်ခဲ့လို့ဒဏ်ရာရရှိခဲ့တဲ့သတင်းကိုပြောပြပါမယ်ကျွန်တော်မိုးစောပါလင်းကေခိုင်အုတ်ချုပ်ရည်မှုနဲ့အဖွဲဟာမိုင်းပန်မြို့နယ်ကိုမဲလက်မတ်နဲ့မဲယုံတုံပစ္စည်းတွေတွားရောက်ပို့ဆောင်ပြီးအပြန်တနင်္လာနေ့နေကင်းတနားရီလောက်ကပြစ်ကတ်ခံခဲ့ရတာပါပြစ်ကတ်မှုကြောင့်အုတ်ချုပ်ရည်မှုအပါအဝင်နှစ်ဦးဒဏ်ရာရရှိခဲ့ကြောင်းလဲဒေသခံအာဏာပိုင်တွေနဲ့နေဆက်သူတဦးက VOA ကိုအခုလိုပြောပါတယ်
လေကြီးရနေမနာဝလာတယ်မန္တဝလာပြီးတော့ကအရှင်နာမကြီးရောအုပ်ကြီးရေအမဲလို့ဒီစားနေသွားတာပါဗျာအမဲထဲတဲ့ဘုံလို့ပါတော့အဲ့မှာသွားအပ်ပြီးသွားရှိပြီးတော့ပြန်ရှင်းလာတဲ့ချိန်ပန်တိရရယ်ပန်တိနောင်ချွေရယ်ပန်တိမက်ပုတ်ရယ်အဲ့ဒီအဲ့ရောအဲ့ဒီပြီးတော့ပြန်ရှင်းလာပြန်ရှင်းလာတော့နော်လေးရအကျော်မှာတဲ့မှာဒီဒီတော့အဲ့လေဟိုအုပ်ကြီးမျိုးကိုနှစ်ချက်ရှိတယ်ပြီးတော့ဟိုပြုံးကစရိယတယောက်ကိုပေါင်ကိုဖတ်ချီတယ်သုံးချက်ပါဗျာ
တိကခံရစဉ်လင်ကိခရိုင်အုတ်ချွေရည်မှုနဲ့မိုင်းပန်မြို့နယ်အုတ်ချွေရည်မှုအဖွဲ့ဟာကားနှစ်စီးနဲ့တွားရောက်ခဲ့တာဖြစ်ကြောင်းတိကခံရပြီးဒဏ်ရာရခဲ့တဲ့လင်ကိခရိုင်အုတ်ချွေရည်မှုနဲ့ရုံစီရည်ကိုမိုင်းပန်စီရုံကိုပို့ဆောင်ပြီးညနေပိုင်းမှာတော့တောင်ကြီးမြို့ဆက်ဆံထွန်းစီရုံကိုပို့ဆောင်ခဲ့ကြောင်းပြောပါတယ်လင်ကိခရိုင်အုတ်ချွေရည်မှုဖိကတ်ခံရတဲ့ဒေတာဟာ NCA အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့ RCSS ခေါ်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရဲ့တပ်ဖွဲ့တွေလှုပ်ရှားတဲ့နေရာဖြစ်ပါတယ် RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းအောင်ခေကတော့ဒီဖိကတ်မှုဟာသူတို့အဖွဲ့ကမှားယွင်းဖိကတ်တာဖြစ်ကြောင်းပြောပါတယ
်လင်ကိခရိုင်နဲ့မိုင်းပန်မြို့နယ်ကအုတ်ချွေရည်မှုတို့ကတားမို့လေသူတို့ခီးမတော်ခင်မှာမိုင်းပန်ဆက်ဆံရေးရုံးအရေးသက်ဆက်ဆံရေးရုံးမှာအလားတော့အကြောင်းကြားတယ်သူတို့ကအတွားပြန်နေနေစောတာရဲ့ခြေတန်းရဲ့ပေါ်လေအဆက်တွေ့ချင်းမမီလိုက်ရလို့ကြားထဲကလွတ်သွားတဲ့အချိန်မှာအရေးသက်တပ်ဖွဲ့ကကြံလမ်းဖြတ်တဲ့အချိန်ပေါ့လေတံပြတ်တဲ့အချိန်မှာလမ်းလုံးချုံရေးယူတဲ့အဖွဲ့ကကားရုတ်တဲပေါ်လာခါကျတော့အလန့်ကြားနေဟိုပစ်ခတ်မှုဖြစ်သွားတော့ပေါ့ချက်ကအမင်းနဲ့ရေရချက်ရှိရှိနဲ့လောက်တာတော့အဲ့ဒါတော့လုံးဝမဟုတ်ဘူးပေါ့လေ
ပြစ်ခတ်မှုအတွက်တာဝန်ရှိတဲ့ရဲဘော်တွေကိုဌာနချုပ်ကရေးယူသွားမှဖြစ်ကြောင်းလည်းပြောပါတယ်။ရှမ်းပြည်နယ်ကရွေးကောက်ပွဲစောင့်ကြည့်ရေးအရပ်ပဲအဖွဲ့ကကိုခွန်စော်ကတော့ဒီပြစ်ခတ်မှုကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်ကိုထိခိုက်မှာစိုးရိမ်ကြောင်းပြောပါတယ်
။ကျွန်တော်တို့စိုးရိမ်ချက်တစ်ခုရှိတာကတော့ပြည်သူလူထုတွေအနေနဲ့လွလွလပ်လပ်မဲမပေးနိုင်ပါဘူးပဲကျွန်တော်တို့စိုးရိမ်တာပေါ့နော်။အဲ့လိုမျိုးဖြစ်ရက်မျိုးကြောင့်မလို့ပေါ့နော်။မဲဆန္ဒရှင်တွေမဲပေးပိုင်ခွင့်ဆုံးရှုံးမှတွေကိုကျွန်တော်တို့စိုးရိမ်မှုကတော့ရှိပါတယ်။
Laman doing bala she anima, shampine dream, mune, chom mune, mune, second mune, dringa, jua, osu, dia, donze jogo, lula be diamiada, a chain name, shirajo, you go where jimba mam hojo, pidonzu, you go where gomchinga, dila se choyaniga, topian tabade, dila nesakoni anigaro, muse, lashune, gulo mune, dringa, jacquene, jua, osu, dongugo, you go where majimba men, name is singani, pepe tabade, general mozo, voe, dream people raba.
မကြာခင်ရွေးကောက်ဝေးတဲ့ကျင်းပတဲ့အခါဆေးရည်တိမှမှုတွေနဲ့ကာယောဂါကုသမှုတွေကြောင့်နေရာတွေကခိုင်ပြင်းနေမှာဆေးချောင်ဒုက္ခတွေတွေပါဝင်မေပေခွင့်ဆုံးရှုံးမဲ့ရေးဆိုရင်မှုတွေထပ်ပေါ်နေတဲ့ကြောင့်ပြောပြပါမယ်ကျွန်တော်တန်နိုင်ပါမြန်မာနိုင်ငံမှာကိုဗစ်ကာယောဂါတကြောပြန်ကုသမှုတွေစတင်ခဲ့တဲ့ရက်ခိုင်ပြင်းနေမှာတိုက်ပွဲတွေလည်းဆက်လက်ဖြစ်ပေါ်နေတာကြောင့်နေရာတော်တ တွေပြောနေပေမဲ့ရေကောက်ပွေးကျင်းပဖို့ရေပိုင်းကကြံတော့တဲ့အချိန်ထိမေပေးခွင့်ရမရဆိုတာတိတိကျကျမသိသူတွေထင်မှာတော့စစ်တွေမျိုးနဲ့အလိုတော်ပြေးပုံတော်ကြီးကြောင်းမှာခုံလုံနေတဲ့မော်ဦးခင်တယောက်လည်းပါဝင်ဖြစ်ပါတယ
်ကျွန်တော်တို့မသိပါဘူးမေပေဖို့ရမရဆိုတော့ကျွန်တော်တို့ကဒီအထက်မှာပဲနေတယ်ဘာတခုမှအချိန်နဲ့မြို့ထွက်ကလေးမဆွာရဆိုရင်မသိတော့ဘူးရှိတော့ရှိပါတယ်ဒါပေမဲ့ကျွန်တော်တို့အခုဒီနေရာမှာဘာတခုဘယ်သူ့ကိုပေးရမလဲအချိန်နဲ့လေတခုလည်းမသိရတော့ဘူးအဆတ်ဆွေလည်းမရတော့ဘူးဒီကြောင့်မှကျွန်တော်တို့ဒုက္ခစိတ်အဖြစ်နဲ့နေတယ်ငါလာကြော်စောက်ပြီ
တမ်တော်နဲ့အဲအဲရခိုင်လက်နက်ကင်ဖွေးကြတိုက်ပွဲတွေကြောင်းတင်းချောင်လာရတဲ့မော်ဦးခင်ရဲ့ဇာတိဖြစ်တဲ့ရှင်းပင်နယ်ပလောက်ဝမြို့နယ်ကနေရာတော်တော်များများမှာရွေးကောက်ပွဲတွေမကျင်းပဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအင်္ဂါနေ့တုန်းကပဲကြေညာလိုက်ပေမဲ့သူတို့နေထိုင်ရာအောက်မီလောက်ကကြေးရွာတော့မပါဝင်ပါဘူး။ဒါပေမဲ့လည်းသူ့လိုရခိုင်ပြည်နယ်ကဆေးရှောင်ဒုက္ခသည်တွေမေးပေးခွင့်ရရတဲ့အတွက်ကတော့လက်တွေ့ကောင်တွေဖော်ဖို့အခက်အခဲတွေရှိနေတယ်လို့လည်းစစ်တွေမြို့နယ်ရွေးကောက်ပွဲကော်မရှင်ဖွေးခွေဥက္ကဋ္ဌဦးစင်တာမောင်ကပြောပါတယ်
။ဒီဆေးရှောင်ဆိုတာကလည်းပုံပြင်ရှိတော့လေနောက်ပြီးတော့ဦးတို့ရဲ့ယူစီကလည်းညံမပေါ့လေဦးတယ်ဒီဝေကောက်ကဥပဒေရကလည်းပုံစံတစ်စီတော့ငါအဲ့လိုတိုင်းနေမလွေးဘူးရှင်ဦးတို့ကလည်းအဲ့ဟိုတီကျူးပေါက်လို့မရဘူးအခုနေ့နေ့လောက်ကုလို့ဒေတာကညင်းပေါ်လို့ရှိရင်ပြန်တော့နောက်အချိန်နဲ့မကောင်းကြီးပြန်လာရလို့ဆိုတော့ပြန်ရတဲ့နေ့ဆိုင်စစ်စကန်တွေမှာလည်းပုံစံပါရှင်မရှိတော့တယ်ဦးတို့ကလည်းဒီကိစ္စကိုကြတော့ဟိုဟာသေးသေးမင်းမင်းအတိလိုက်ပင်မဲ့ဟိုဟာတီကျောက်လို့လို့မရဘူးဖြစ်နေတယ်ရှိပါတယ်
ရခိုင်တပြည်နယ်လုံးမှာမေပေးပံခွင့်ရှိသူ16သိန်းကျော်ရှိပေမဲ့မြို့နယ်9ခုနဲ့ကျေးရွာအုပ်စုတချို့မှာရွေးကောက်ပွဲမကျင်းပဖြစ်တော့တာကြောင့်မေပေးခွင့်ရှိသူ4သိန်းကျော်လောက်ပဲကျန်တော့ပြီးမေယုံစုစုပေါင်း955ယုံသာကျန်တော့တဲ့အတွက်မေပေးခွင့်ဆုံးရှုံးမဲ့ရှိနေတဲ့ပေါ်စိုးရိမ်မှုတွေလည်းရှိနေပါတယ်မေပေးခွင့်ရပဲမေဆန်တဲ့နေမြေတွေမှာလည်းစိတ်ချုံဒုက္ခတွေတွေပါဝင်မေပေးဖို့ခက်ခဲရှိသူတွေအတွက်ပြင်ဆင်မှုတွေဟာလည်းအနှိမ့်ချက်တွေရှိနေတယ်လို့ရခိုင်ပြည်နယ်ရွေးကောက်ပွဲလေးလာဆောင်ကြည့်အဖွဲ့ပြောခွင့်ရကိုချော့ဆိုင်လန်ကပြောပါတယ်
ကျူတင်မိကနေပြီးတော့ကျွန်တော်တို့ကတော့ဟိုကော်မရှင်ကိုကျွန်တော်တို့စက်တင်ဘာလောက်ကကျွန်တော်တို့ကအင်တာဗျူးထားတာရှိရပါဘူးကျွန်တော်တို့ research တွေသူတို့ကတော့ပြောတယ်ကျူတင်မိတွေရဲ့အသက်ကြီးတဲ့လူတွေရဲ့နောက်ပြီးတော့မတန်ဆွမ်းတဲ့လူတွေရဲ့တခြားနောက်ပြီးတက်ဆိုင်ရာလူတွေကိုသူတို့ကျူတင်မိအတွက်သူတို့ပြင်ဆင်ထားတယ်ဆိုတဲ့ဟာတော့ကျွန်တော်တို့တို့ပြောတယ်ဒါပေမဲ့ကျွန်တော်တို့လက်ရှိအခြေအနေမှာအခုထက်ထိပေါ့ကျူတင်အခုထက်ထိကသူတို့ကဘာတွေပြင်ဆင်ထားတယ်လဲဆိုတော့ကျွန်တော်တို့တိတိချာချာတော့ချင်းချင်းလေးတော့တိတ်မမြင်ရသေးဘူးနောက်ပြီးတော့တကယ်လေးကျွန်တော်တို့ဟိုတိကျတဲ့ချိုးဘဝဉ္ဇဉ်ကလူတွေကိုလေးမေးကြည့်တယ်တက်ကြီးရဲ့လူတွေကမတန်ဆဲအဲ့ဒီလူတွေအခုထက်ထိသူတို့ကနေပြီးတော့ကျူတင်မင်းနဲ့ပတ်သက်ပြီးတော့သူတို့ကလေဘယ်လိုလုပ်ရမလဲဆိုတော့တိတိချာချာမသိသေးဘူးမေးပေးမဲ့လူကိုယ်တိုင်ကမသိသေးဘူးအဲ့ဒီတော့ကျွန်တော်တို့ကခရိုင်ကော်မရှင်တို့မြို့နယ်ကော်မရှင်တို့ရဲရော်ကော်မရှင်တို့ကဘာရင်တုံးနေလေးဆိုတာကျွန်တော်တို့ကအရင်ဟိုစဉ်းစားရဝေခရအခက်ခဲရပါ
လလညက်တာတဲ့အရှင်တွေမရှိတာကြောင့်ရွေးကောက်ပွဲတွေမကျင်းပဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအစောပိုင်းမှာကြေညာထားတဲ့ထက်ကကြောက်ဖြူနဲ့အန်မြူတွေကကြေးရွာအုပ်စုတချို့မှာတော့ရွေးကောက်ပွဲတွေပြန်လည်ကျင်းပမယ်ကြောင်းအင်္ဂါနေ့မှာပဲပြင်ဆင်ချက်ထုတ်ပြန်ထားပါတယ်တိုင်းသာမစ်ဆန်တာနေမြေတွေမှာရွေးကောက်ပွဲကျင်းပနိုင်မယ့်ရှင်တွေမရှိတာကြောင့်အစီအစဉ်တွေဖြတ်သိမ်းကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာခဲ့တဲ့အပေါ်စိုးရင်ကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကလည်းအင်္ဂါနေ့တုန်းကပဲပြောဆိုထားပါတယ်အမေရိကန်နိုင်ငံရှားရေးဝန်ကြီးဌာနမြေတွင်တင်ဝိုင်ဒေးဗစ်ဟေးကလည်းနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲမှာအလုံးပါဝင်ခွင့်ရှိပြီးပွင့်လင်းမြင်သာမှုရှိရှိနဲ့အများလက်ခံနိုင်အောင်ဆောင်ရွက်ဖို့အင်္ဂါနေ့မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုစီနဲ့ဆက်တွေ့ပြောဆိုရမှာတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေမျိုးကနေတင်ပြပို့ထားတာဖြစ်ပါတယ
်စင်တော်ဝင်းမင်ပါဆယ်ရက်ပဲလူတော့တဲ့ရွေးကောက်ပွဲအတွက်မဲဆွယ်ပွဲတွေမှာလူသေးသေးတဲ့အထိအကျန်းဖတ်မှုတွေဖြစ်လာတဲ့ပေါ်ဘလို့ဖြစ်ရတာနဲ့ရှော့ချနိုင်တာကိုရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကောင်းဆောင်လက်ရှိအစိုးရပါတီပြောခွင့်ရနဲ့နောက်အရင်အစိုးရပါတီပြောခွင့်ရနဲ့ဝိုင်းရံသူတူကိုမေးထားပါတယ် ပေးဆိုတူကခေါ်တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လူရှာမှုအဖွဲ့အမှုဆောင်ဒါရိုက်တာဆိုင်ရဲကျော်စွာမြင့်ကအခုတစ်ခေါက်အကြမ်းဖက်မှုတွေများလာတယ်လို့ပြောရခက်နေသေးတယ်လို့အခုလိုသုံးသပ်ပြပါတယ
်။တနင်္ဂနွေလုံးကိုထုံငုံကြည့်မယ်ဆိုရင်တော့လေအရေအတွက်နဲ့ဖြစ်ပြအပြင်းတော့လေများတယ်လို့ကောက်ချက်ဆိုရင်လည်းခက်ပါသေးတယ်။2015လောက်ကလည်းဟိုဒီလိုမျိုးအကြမ်းဖက်မှုတွေရှိခဲ့တာပဲ။ဥပမာဆိုရင်အခုလက်ရှိရန်ကုန်တိုင်းလူမျိုးရဝင်ကြီးဥနိုင်ငံလင်းဆိုလို့ရှိရတာဒါနဲ့ခုတ်ခံရတာပဲလေပူရှိခဲ့တာပေါ့လေ
ဒါပေမဲ့ဆိုင်ရဲကျော်စွာမြင့်ကပဲပြိုင်ဆိုင်မှုကတော့အရင်ထက်ပိုများလာပြီးပိုထိတ်တိတ်တွေ့မှာစိုးရင်ရတယ်ဘာကြောင့်လဲဆိုတော့အာနာရမယ့်အကျိုးစီးပွားတေချာလာလို့ပါလို့အခုလိုထောက်ပြပါတယ
်အရင်2015တော့အခြေအနေကကျတော့အာနာလွှဲပြောင်းမလားမလွှဲပြောင်းဘူးလားဆိုနိုင်ရင်တော့မှအာနာရပါမလားဆိုစဉ်းစားချက်ကအဲလိုရှိခဲ့တာအခုကျတော့နိုင်အာနာရမယ်လို့ပြန်ခွင့်နေရလာမယ်ဆိုတော့ပါတီဒီမှလည်းအဲ့ဒီတကယ့်ကိုပို့ပြီးတော့မှကြီးမားတဲ့အကျိုးစီးပွားဖြစ်လာတာပေါ့လေဒါပေမဲ့လောလောဆယ်မှာတော့အကြမ်းဖက်မှုတွေဟာစနစ်တကျစီစဉ်ပြီးတော့မှလုပ်တဲ့ဟာမျိုးတော့ကြည်ကြင်ပြန့်ပြန့်ဖြစ်အောင်လုပ်တာမျိုးတော့မတွေ့သေးပါဘူး။
ဒါပေမဲ့လက်ရှိအစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဒေါက်တာမျိုးညွန့်ကတော့ NLD ကိုလူလူထောက်ခံလာတာကိုမချေနဲ့လို့ပိုစိတ်လိုက်မှန်ပါဖြစ်လာတာတွေရှိတယ်လို့တချို့နေရာတွေမှာကြိုတင်ရွယ်ချက်ရှိရှိလုပ်ပုံရတယ်လို့ဆိုပါတယ
်။အခုဖြစ်တဲ့မျိုးတွေမှာတော့တန်မြတ်ရှိပါတယ်။ဒီမှာဆိုကာဘိုးလို့ဆိုရင်ရမဲဆွေစီယုံကြီးပြီးတခါနောက်တစ်ခေါက်ပြင်ရများများနဲ့ပြန်လာပြီးတော့လုပ်တယ်ကျွန်တော်တို့ဒီရရှိထားတဲ့အစီအစဉ်စာတွေရခဲဒီဒုတ်တွေကိုအပင်ကားပေါ်ကနေပြီးခြားပေးတာတွေတွေ့တယ်ဆိုတော့ဒါကြတော့ဒါတော့ရည်ရွယ်ချက်နဲ့လာတာမျိုးဖြစ်ပါတယ
်ဒီပေါ်အရင်ဆိုရပါတီပြည်တော်စုချက်ခံရေးဖွံ့ဖြိုးရေးပါတီကပြောခွင့်ရဒေါက်တာအနန္ဒာလှမေကတော့လုံးဝအပြတ်ငင်းလိုက်ပါတယ
်လုံးဝမဟုတ်ပါဘူးလို့ဥပဒေအရပဲဖြည့်ရှင်းကြပါလို့ပဲကျွန်တော်ပြောချင်တယ်တကယ်လို့မဟုတ်မမှန်လုံးကြံပြောဆိုတယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကလည်းဥပဒေအရပဲတရားစွဲဆိုဆောင်ရွက်သွားမှာပါဒီပြည်ခိုင်မှုရင်နှန်းကိုတာစီပိတ်ဆိုတာ NLD အဖွဲ့ဝင်တွေကတာစီပိတ်ဆိုတယ်တာစီပိတ်ဆိုပြီးတော့မှ NLD အဖွဲ့ဝင်တယောက်ကဒီရင်နှန်းကကာမန်ကိုရိုက်ခွဲတယ်ရိုက်ခွဲတဲ့အတွက်ဒီဘက်ကအဖွဲ့တွေကသူ့နောက်ကိုလိုက်တဲ့အချိန်မှာအိမ်ထဲဝင်ပြေးတယ်အိမ်ထဲဝင်ပြေးတဲ့အတွက်ထားခဲ့တဲ့ဆိုင်ကယ်ကိုတိုက်ချိုးပြစီတယ်လူရိုက်တာတွေပါမရှိခဲ့ဘူ
းဒါအပြင်ချက်ခံရေးဖွံ့ဖြိုးရေးပါတီဝန်ရံသူနဲ့ကမ်ဘလူးမြို့နယ်ကရက်ွက်တုံးမှနေသူတောင်သူကိုခမောင်ဦးကတော့သူတို့ကြိုတင်ကြံစီခဲ့တာမရှိဘူးရရထင်းတွေခြံတိုင်တွေကိုဆက်ယူခဲ့တဲ့အဖွဲ့ကလည်းပွဲပြီးနောက်ကျမှရောက်လာတယ်တကယ်ကသူတို့ရန်စခံခဲ့ရလို့ပြန်ဖြစ်တာပါလို့အခုလိုရှင်းပြပါတယ
်ဒုတိယအေဒီဘင်ကားနောက်ကိုအန်အဒီပါတီဝစ်စုံဝစ်စင်ထားတဲ့ဆိုင်ကယ်၄၅စီးလောက်ကလိုက်လာပြီးတော့အီဇော်တွေကိုလီဘာတွေကိုဖျက်တယ်ဝဲကျူပဲလုပ်ပြီးတော့လိုက်လာချိန်မှာအဲ့ဒီအေဒီဘင်ကားကသူတို့ပြဿနာရှာခံရမှာစိုးရိမ်ပြီးတော့ကားကိုရန်လိုက်တဲ့အချိန်မှာအဲ့ဒီဆိုင်ကယ်ဒီအဖွဲ့ကသူတို့ဟာသူတို့အရှိန်မထိန်နိုင်မဲနဲ့လဲသွားတဲ့အချိန်မှာအဲ့ဒီပါတီဝင်ရတဲ့လူတွေကတော့ခဲနဲ့ထူလိုက်တဲ့အချိန်မှာအဲ့ဒီအေဒီဘင်ကားကနောက်ဖို့မှန်ကွဲသွားတယ်ခင်ဗျအ
ဲ့ဒီတော့အခုကျန်တဲ့မဲဆွယ်ရက်တွေထဲမှာအခုလိုကြမ်းဖက်မှုတွေအထိဖြစ်မလာအောင်ဘလို့ကာကွယ်သင့်ပါလဲလို့မေးရမှာဆိုင်ရဲကျော်စာမင်းက
မြို့တိုင်းမြို့တိုင်းမှာအခုကော်မရှင်ကဖွဲ့ထားတဲ့စစ်သက်ညီနိုင်ရေးကော်မတီဆိုတာရှိတယ်ပြည်ထောင်စုဆင့်ကနေစပြီးတော့ခရိုင်ဆင့်မြို့နယ်ဆင့်အထိဆိုတော့ဒီစစ်သက်ညီနိုင်ရေးကော်မတီတွေဟာဒီချက်ပို့ပြီးတော့မှအခုလိုတော့ဆိုတော့ဘလောက်လုပ်တယ်လဲဆိုတော့ကျွန်တော်တို့တင်းနေတယ်မှာတော့တရားမတွေ့ရဘူးပြဿနာဖြစ်မှညီနေတာမျိုးမဟုတ်ပဲနဲ့စစ်သက်ညီနိုင်ရေးကော်မတီမှာပါတီဝင်တွေလည်းပါတယ်ပါတီလည်းပါတယ်ကြောင့်မလို့မဲဆွယ်စည်းဝေးတွေမှာဘလိုမျိုးကြင်ကြံကြမလဲထင်းချောင်းကြမလဲဆိုတာမျိုးကိုအောက်ခြေအဆပြီးတော့မှစစ်သက်ညီနိုင်ကြမယ်ဆိုလို့ရှိရင်ဒီထိတဲ့ရင်ဆိုင်မှုကရော့စရာရှိပါတယ်
ဒေါက်တာမျိုးညွန့်ကလည်းဒီစစ်သက်ညီနိုင်ရေးကော်မတီကိုတုံးခဲ့တာတွေရှိပြီးထိရောက်ခဲ့တယ်လို့အခုလိုဆက်ရှင်းပြပါတယ
်ဝင်းပွားမှုစစ်သက်ချမ်းကြီးအဖွဲ့ရှိပါတယ်ခင်ဗျအဲ့ဒီမှာတော့မြို့နယ်အစီအစဉ်မှာတော်တော်လေးကိုလုပ်ခဲ့ရတယ်လို့ကျွန်တော်သိပါတယ်ငယ်ဆုံးစိတ်ချင်းချက်မနေကိုလုပ်ခဲ့ရပါတယ်ဥမာကြောင်းလို့ဒီမဲဆွေစည်းဝေးကြီးအဖွဲ့ဟာသတ်မှတ်ထားတဲ့လူကြီးတွေပို့တယ်ဆိုပြီးတစ်ဖက်ကတိုင်းလာပါအဲ့တော့ကျွန်တော်ဘက်ကဖြေရှင်းတာကကျွန်တော်ကိုဗစ်ကာဝေးပစ္စည်းတွေဝေးတယ်သတ်မှတ်သူတွေတိုင်သွားတယ်ဒါပေမဲ့ရရွာလူတွေကပူပေါင်းလာတဲ့အခါမှာလူစုလူဝေးကသတ်မှတ်ထားချက်ပို့ပြီးကြော်လို့ဖြစ်သွားတယ်အဲ့ဒါကိုတော့လက်ခံသွားတဲ့အတွက်ဒုံတရားထပ်ပြီးတော့ဖြေရှင်းရတာရှိတော့ပါ
ဒါအပြင်စာရဲကျော်စွာမြင့်ကပဲဒီထိတ်တိုက်တွေ့နေတဲ့ပါတီကြီးနှစ်ခုကခေါင်းဆောင်တွေအနေနဲ့အနိုင်ရဖို့အရေးကြီးတယ်လို့တည်ငြိမ်အေးချမ်းတဲ့ရွေးကောက်ပွဲဖြစ်ဖို့ကလည်းအရေးကြီးကြောင်းနဲ့အကျဲမဖက်ဖို့လူကြောင်ထက်ခါဝိုင်းရံသူတွေကိုပါမှာသင့်တယ်လို့ပြောခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ
ကိုဗစ်ကရောဂါကူးစက်မှုတွေကြုံနေရချိန်မြန်မာနိုင်ငံကကာစီနိုလောင်းကစားလုပ်ငန်းတွေမှာလုက္ကန်နေကြတဲ့ပြည်ထောင်နိုင်ငံသားတွေထိုင်းနိုင်ငံဘက်တရားမဝင်ဝင်ရောက်ရာကနေဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်ကျွန်မကမအေးပါပါမြန်မာနိုင်ငံမှာကရောဂါကူးစက်မှုတွေကြောင့် ထိုင်းနိုင်ငံနဲ့နေဆက်မှာဝင်ထွက်သွားလာမှုတွေကန့်သက်ထားစဉ်တရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသားတွေကိုဒီအပိုင်းတွင်ဇက်တိုက်ဖမ်းဆီးမိနေတာပါမနေ့တုန်းကလည်းချင်းရိုင်ခရိုင်မဲဆိုင်မြို့မှာမြန်မာနိုင်ငံတာချီလိပ်ဘက်ကနေတရားမဝင်နေဆက်ဖြစ်တော်ဝင်ရောက်လာသူတရုတ်နိုင်ငံသား6ဦးလိုက်ပါလာတဲ့ကားတစ်စီးကိုအာဏာပိုင်တွေကဖမ်းဆီးမိခဲ့ပါတယ်ပြီးခဲ့တဲ့စနေနေ့တုန်းကလည်းမြန်မာနိုင်ငံမြောက်ပိုင်းကနေထိုင်းနိုင်ငံမဲဆောက်ကိုတရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသားတချို့ကိုငွေကြေးအမြောက်များနဲ့ဖမ်းဆီးမိခဲ့တာရှိခဲ့ကြောင်းထိုင်းမြန်မာနယ်စပ်ကမြန်မာပြည်သားများအရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပြပါတယ်
။အခုမနေ့ကပဲကျွန်တော်တာချီလိပ်ကနေပြီးတော့ခိုးဝင်လာတဲ့တရုတ်နိုင်ငံက6ယောက်ပေါ့။အဲသူတို့အိုက်ကားကြီးကိုဒီမဲဆိုင်ကားကိတ်ရဲကိတ်ကိုဖြတ်တဲ့အခါမှာကြော်မောင်းသွားတဲ့အခါကျတော့သူတို့ပိတ်ပြီးတော့ရဲကားတွေကနေလမ်းကြောင်းပိတ်ဆို့ပြီးဖမ်းဆီးလိုက်တာပေါ့ဗျာအဲ့တော့ဒီကားပေါ်မှာပါလာတဲ့တရုတ်နိုင်ငံသား6ကကားကနေဆေးပြေးတယ်ပထမတော့ဒါပေမဲ့လည်းလူကြီးတစ်ခွေတွေကနေပတ်ဆိတ်ကြိုက်ပြီးတော့ကျွန်တော်အထက်ထက်နဲ့ဖမ်းဆီးကြတဲ့အခါကျတော့သူတို့လက်ရဖမ်းပြီးသွားတာပေါ့ကျွန်တော်အော်တိုဘားက24ရက်နေ့ညပိုင်းမှာတော့လေမြောက်ဒီဘက်ကနေပြီးတော့မဲဆောက်ဘက်ကိုတရုတ်နိုင်ငံသား3ဦးနဲ့တူဗတ်ငွေ30ဖမ်းမိသေးတယ်ဗျာတောင်းရင်းကိုကူးလာပြီးတော့မဲဆောက်ကြီးရွာတွေရာပေါ့လေအဲ့မဲကူကင်းဆိုတဲ့ဒီဘက်ကနေကူးလာတာအတိယနိုင်ငံသားတော်တော်များများကဒီကျွန်တော်တာချီလိပ်ဘက်မှာနောက်မြောက်ဒီဘက်မှာကာစီနိုတို့လောင်းစားယုံတို့စားတောက်ဆိုင်တွေမှာရင်းနှီးမြှုပ်နှံမှုတွေလုပ်ပြီးတော့သူတို့ကတရုတ်ပြည်မှာကြီးကိုလည်းပြန်သွားဖို့အဆင်မပြေဘူးမြန်မာနိုင်ငံမှာကျလည်းဗီဇာသက်တမ်းတွေကကုန်နေတယ်အဲ့ဒီအခါကျတော့အနည်းဆုံးနေဆက်ဖြစ်တဲ့ထိုင်းနိုင်ငံဘက်ကပြေးဝင်ခိုးဝင်ဖို့ကြိုးစားကြတာလေ
မဲဆိုင်မြို့မှာဖမ်းမိသူတွေဟာမြန်မာနိုင်ငံကလောင်းကစားယုံတွေမှာလုကင်နေသူတရုတ်နိုင်ငံသားစီးပွားရေးသမားတွေဖြစ်ကြောင်းကိုလည်းမဲဆိုင်ရဲတပ်ဖွဲ့မှနတ်ထဝတ်စန်ဒူဝန်ကသတင်းထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေဖြစ်ပွားနေခြင်းအဒီနာချင်းထိုင်းနိုင်ငံတွေကိုတိမ့်ဆောင်လာသူတွေရှိလာကြောင်းချင်းရိုင်ခရိုင်အတွင်ရဲတပ်ဖွဲ့ကလုံခြုံရေးတိုးမြှင့်စစ်ဆေးနေတယ်လို့လည်းပြောပြပါတယ်တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကြောင့်ကိုဗစ်ကပ်ရောဂါကူးစက်ပြန့်ပွားနိုင်တဲ့အန္တရာယ်ရှိနေတဲ့အတွက်လူဝင်မှုကြီးကြပ်ရေးဥပဒေသားမကကပ်ရောဂါထိန်းချုပ်ရေးဥပဒေနဲ့အညီအရေးယူမယ်လို့လည်းပြောပါရယ်။ဖမ်းဆီးမိနေသူတွေကိုတော့ထိုင်းရနာပိုင်တွေကကိုဗစ်ကပ်ရောဂါပိုးရှိမရှိစစ်ဆေးခဲ့ပါရယ်။မြန်မာနိုင်ငံမှာလပိုင်းအတွင်းကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ1000ကျော်နဲ့ကူးစက်သူ10000လောက်ရှိနေတာကြောင့်တောလာလှုပ်ရှားမှုတွေကန့်သက်ထားချိန်မှာထိုင်းနိုင်ငံဘက်တရားမဝင်နေဆက်ဖြတ်ကျော်တိမ်းဆောင်လာရကနေဖမ်းဆီးခံရသူတွေကတရုတ်နိုင်ငံသားခန့်မှန်းကြီး100လောက်ရှိနေပြီလို့လည်းထိုင်းရနာပိုင်းတွေကပြောပါတယ်ရှင်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ။ဒုစလပီကဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားရသလဲဆိုတာကိုကြည့်ကြအောင်ပါ။မူရင်းအဝါမူရင်းအသုံးတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြော်စမ်းတာပါ။ Democracy without rights အခွင့်အရေးကင်းမဲ့သော Democracy ဆိုတဲ့ခေါင်းစဉ်နဲ့ဂျာဟစ်ဟာရှင်ရဲ့ဆောင်မကိုဒါကာ Tribune ကထုတ်လုပ်ပြီးပြောပြပါသေး2020ပြည့်ရွေးကောက်ပွဲဟာရခိုင်ရွေးကောက်ပွဲရဲ့လောက်နိုင်ငံတကာအသိုင်းအဝိုင်းရဲ့အတက်အယုံစုစိုက်မှုမရှိဘူးဒါပေမဲ့ COVID-19 ကာလမှာပြုလုပ်မဲ့ဒီရွေးကောက်ပွဲကတော့အငင်းပွားစရာတွေကြားထဲမှာပဲဆက်လက်ကောင်းထက်ပေါ်လာဖို့ရှိနေတယ်လို့ဆိုပါတယ်လူခွင့်ရေးအခြေအနေဆွေးနွေးကြဆင်းနေတာမီဒီယာတွေကိုဒန်းတူညီမျှအဆုံးချခွင့်မရတာရင်းညာတွေပေါ်ပြစ်မှုတွေကျူးလွန်နေတာစတဲ့အခြေခံအားနဲ့ချက်တွေရှိနေပါတယ် COVID-19 ကရောဂါကြောင့်တာစီပိတ်ပင်မှုတွေလုပ်ထားတဲ့အတွက်လူကြီးစစ်ချရတဲ့ရွေးကောက်ပွဲဖြစ်နိုင်ပါမလားစက်တင်ဘာလကတော့အတိုက်ခံပါတီ24ခုကရွှေဆိုင်ပေးဖို့ပြောကြားခဲ့ပေမဲ့ဒီကိစ္စကိုဆွေးနွေးညှိနှိုင်းခြင်းမရှိခဲ့တာဟာဒီမိုကရေစီဆွေးယုတ်အားနဲ့နေတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်တယ်လို့လည်းဆိုပါတယ်2015ကာလကတော့စေအုပ်ချုပ်ရေးအဆုံးသတ်စီမဲ့ရွေးကောက်ပွဲဖြစ်ရင်းညာတွေလည်းတက်တက်ကြောက်ကြောက်ပါဝင်ခဲ့ကြတယ်အဲ့ဒီနောက်မှာတော့စစ်တပ်ကသူတို့ကိုနှစ်ကိုလိုနေဆက်ဖြတ်ပြီးထွက်ပြေးခဲ့ရတယ်။1990ပြည့်ရွေးကောက်ပွဲမှာရိုဟင်ဂျာတချို့အရွေးခံခဲ့ရပေမဲ့ဒီနေ့ xenophobic နိုင်ငံသားကြောက်ရွံ့မုန်းတီးတဲ့အစိုးရကတော့ရိုဟင်ဂျာတွေကိုတရားမဝင်ရှေ့ပြောင်းလာသူဘင်္ဂါလီလို့ပဲခေါ်ရတယ်။တကယ်တော့သူတို့ဟာ1962စစ်တပ်အာဏာမသိခင်ကမြန်မာနိုင်ငံရေးမှာတက်ကြွခဲ့ကြသူတွေဖြစ်တယ်လို့ဆိုပါရတယ်။2015ရွေးကောက်ပွဲမှာတိုင်းရင်းသားအများအပြားတို့ကလည်း NLD ကိုအတက်တရောထောက်ခံခဲ့ကြပြီမဲ့ NLD ကတော့စစ်တပ်နဲ့သာပူးပေါင်းသွားတယ်လို့လည်းရေးထားပါတယ်။အထုပ်ပြောရင်တော့မြန်မာအစိုးရဟာလက်မဲ့ရွေးကောက်ပွဲကိုဒီမိုကရေစီရှစ်လန်တူးခြင်းအဖြစ်ပုံဖော်ဖို့ကြိုးပမ်းနေတယ်။ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအစွန်းကူးပြောင်းမှုစီးပွားရေးလူမှုရေးဖွံ့ဖြိုးမှုတို့အတွက်စံသက်မှုတစ်ရပ်ဖြစ်လာမှာတော့အမှန်ပါပဲ။ဒါပေမဲ့လည်း နိုင်ငံတကာလက်ခံထားတဲ့လွတ်လပ်မှုတရားမျှတမှုစံတွေနဲ့တော့ကိုင်းညီလိမ့်မှာမဟုတ်ဘူးလို့ညွှန်ကြားထားပါတယ်ခင်ဗျာ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒါကဘုစရနာစညာမှာတော့မြမအေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မြမနိုင်ငံမှာစစ်မှန်တဲ့ Federal Snake ကိုမဖော်ဆောင်နိုင်ဘူးဆိုရင်အခြေအနေပုံမဆိုးရလာနိုင်တယ်လို့မြမအေးကိုလက်စွပ်ပေါင်းများစွာလေ့လာခဲ့သူ American Pamukha John Bashley ကပြောကြားလိုက်ပါတယ်။ပမခဘက်ရှလီဟာ1950ပြည်လွန်နှစ်ကစပြီးမြန်မာနိုင်ငံအရေးကိုလေ့လာခဲ့တာ1983မှာ John Hopkins တက္ကသိုလ်ရဲ့အာရှလေ့လာရေးကျွမ်းကျင်မှုအဖြစ်ဆောင်ရွက်ခဲ့ပြီးမြန်မာနိုင်ငံဆိုင်ရာစာအုပ်စာရန်များစွာကိုလည်းပြုစုခဲ့ပါတယ်။နဂိဆိုင်ကလုန်းအပီမြဝကျွန်းပေါ်ပါဝင်မြန်မာနိုင်ငံဒေသအနှံပြားမှာစာကြည့်တဲ့များပြန်လည်ထူထောင်ရေးလုပ်ငန်းကိုဆောင်ရွက်ခဲ့တာအခုအချိန်ထိဒီစီမံကိန်းဟာဆက်လက်ရှိနေဆဲဖြစ်ပါတယ်။ပမခဘက်ရှလီကိုမြန်မာနိုင်ငံရဲ့ရှေ့လာလာတဲ့ပတ်သက်ပြီးကျွန်တော်မေးမြန်းထားပါတယ်။ကျွန်တော်ကတော့ကျော်စံတာပါခင်ဗျာ။ဘာမှခပ်တဲ့ရှင်။မောင်စုံမေးရင်တော့မြန်မာနိုင်ငံမှာဒီမိုကရေစီအကူပြောင်းဖို့ကြိုးပမ်းနေပေမဲ့အခက်အခဲတွေအင်တန်များပြားနေပါတယ်။ဒါကမြန်မာနိုင်ငံမှာထူးခြားတဲ့အခြေအနေရှိနေလို့ဒီလိုဖြစ်နေရတယ်လို့သုံးသပ်သူတချို့ရှိပါတယ်။ကမ္ဘာလုံးမှာဒီမိုကရေစီအကူပြောင်းသွားတဲ့နိုင်ငံတွေမှာခက်ခဲနေတဲ့မြန်မာနိုင်ငံရဲ့အခြေအနေပုံမူပြီးများပြနေရလို့များရှာကြည့်ယူဆမိပါလား
I think because Burma or Myanmar has such a powerful set of traditions among different ethnic communities
မြန်မာနိုင်ငံဟာတိုင်းသားမျိုးစုံနေထိုင်လာခဲ့တဲ့မတူကွဲပြားမှုအစဉ်အလာတွေရှည်ရှည်လျားလျားတည်ရှိလာတဲ့အတွက်ဒီမိုကရေစီထူထောင်ရေးအတွက်အခက်အခဲတွေများပြားတယ်ဆိုတာကတော့ကြိုတင်ခံမနိုင်တဲ့ကိစ္စလို့ထင်ပါတယ်။ကျွန်တော်မြန်မာနိုင်ငံကိုပထမဆုံးသွားရောက်ခဲ့တဲ့1950ပြည့်လွန်တုန်းကဥပဆွေတို့ဟာ9နှစ်တောင်မဟုတ်4နှစ်စီမံကိန်းတွေကိုအကောင်းဆုံးဖြစ်မယ်ဆိုတဲ့ရည်မှန်းချက်နဲ့လုပ်နေခဲ့ကြတာပါ။မတူကွဲပြားတဲ့လူမျိုးပေါင်းစုံအတွက်တစ်ခုတည်းသောလူအဖွဲ့အစည်းတစ်ခုတည်းသောနိုင်ငံတစ်ခုတည်းသောအစိုးရဖြစ်စေရမယ်ဆိုတဲ့စိတ်ကူးယဉ်မျှော်မှန်းချက်တွေနဲ့လုပ်ခဲ့ကြတာပါ။ကမ္ဘာတစ်လောမှာကျွန်တော်တို့တွေ့လာရတာကဒီလိုနိုင်ငံတွေမှာပြဿနာတွေရှိနေတယ်ဆိုတာပါပဲ။တိတ်အင်အားကြီးမားတဲ့ USSR ကဆိုဗီယက်ပြည်ထောင်စုကိုစတာလင်ကလူမျိုးကွဲများစွာကိုအင်အားနဲ့တည်ထောင်ခဲ့ပြီးတော့လူမျိုးစုလိုက်ပြည်နယ်တွေဖွဲ့စည်းဆွဲဆောင်တင်းသွင်းမှုနဲ့အောင်မြင်အောင်လုပ်နိုင်တယ်လို့ရည်ရွယ်ခဲ့ပေမဲ့နှစ်ပေါင်း60ကျော်လာတော့ကြာဆုံးသွားတာပါပဲ။အလားတူစွာပဲယူဂိုစလာဗီးယားကိုလည်းကွန်မြူနစ်အစိုးရကအင်အားသုံးသင်းသွင်းတည်ထောင်ခဲ့ပေမဲ့ပြိုကွဲသွားတာပါပဲ။ဆိုတော့ကမြန်မာနိုင်ငံရဲ့ပြဿနာအတွက်လဲကျွန်တော်တော့မအံ့ဩပါဘူး။မြန်မာပြည်သူလူထုအနေနဲ့သူတို့ရဲ့မတူကွဲပြားမှုကိုနားလည်သဘောပေါက်ပြီးအသိမှတ်ပြုပေးဖို့ဖက်ဒရယ်ပြည်ထောင်စုတည်ထောင်ကြမှာလား၊ပြည်ခြားနိုင်ငံတွေဖြစ်သွားစီမလားဆိုတာကိုစဉ်းစားဆင်ခြင်ကြဖို့တိတ်အရေးကြီးပါတယ်
။အခုမကြခင်မြန်မာပြည်သူတွေကမဲပေးကြတော့မှဖြစ်ပါတယ်။ဒီရွေးကောက်ပွဲကရောဘယ်လိုများမျှော်လင့်နိုင်ပါသလဲ။ဘာလို့များမျှော်လင့်နိုင်ပါလဲ။ရှာကြီးကပြောခဲ့တဲ့အခက်အခဲအခြေအနေမျိုးတွေကိုဒီရွေးကောက်ပွဲပြီးတဲ့အခါမှာပေါ်ပေါက်လာတဲ့အခင်းအကျင်းတွေကကျော်လွှမ်းနိုင်မယ်လို့ရှာကြီးထင်ပါသလား
။ Yes, it's a troublesome time and I put on my Burmese citizen's hat and I'm not sure
အခက်အခဲရှိနိုင်ပါလေ။အခုတော့မြန်မာပြည်သူတွေမှာတူညီတဲ့သဘောထားရှိကြရဲ့လားဆိုတာမသိကြပါဘူး။ကျွန်တော်ဒီမိတ်ဆွေတွေအားလုံးနဲ့ဆက်သွယ်ဆွေးနွေးကြည့်ကြပါတယ်။အချိန်ဒီနောက်တစ်ဆင့်ရှေ့တိုးအောင်နိုင်ငံရေးပါတီတခုတည်းကဆောင်ကျင်းနိုင်မှာမဟုတ်ပါဘူး။ဆိုတော့တိုင်းပြည်ရင်ဆိုင်ကြုံတွေ့နေရတဲ့အခြေခံပြဿနာတွေအတွက်များစွာခီးရောက်နိုင်လိမ့်မယ်လို့ကျွန်တော်မမျှော်လင့်ပါဘူး
။တချို့ကတော့ဒီကိစ္စနဲ့ပတ်သက်တဲ့ပြဿနာတော့များများဟာလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေမကောင်းလို့ဆိုပြီးတော့ပြောကြပါတယ်။စစ်တပ်ကရေးဆွဲထားတဲ့ဥပဒေဖြစ်နေတဲ့အတွက်ကြောင့်ဒီဟာ မသိလျော်တဲ့ဥပဒေဆိုပြီးတော့ဒီဖွဲ့စည်းပုံကိုအဓိကထောက်ပြနေကြပါတယ်။ဆရာကြီးပဲလို့သဘောပါလေ
As I mentioned with the two examples that came to mind, the Soviet Union, the USSR, and Yugoslavia, in both cases, there were...
ပထမပြောခဲ့သလိုပါပဲ။ဆိုဗီယက်ပြည်ထောင်စု Yugoslavia တို့မှာလည်းဖွဲ့စည်းပုံဥပဒေတွေတော့ရှိခဲ့ကြတာပါပဲ။အဲ့ဒီဖွဲ့စည်းပုံတွေလည်းကြာဆုံးပြပြခဲ့ပါတယ်။အဲ့ဒါအစားဒီမိုကရေစီဥတည်တဲ့သမ္မတနိုင်ငံတွေဖြစ်ထွန်းလာခဲ့ပါတယ်။မြန်မာနိုင်ငံမှာလည်းဖွဲ့စည်းပုံဟာsingle governing authority တခုတည်းသောအစိုးရအာဏာဆိုတဲ့အယူအဆအပေါ်မူတည်ထားတာပါဒါအကြဆုံးရေးကိုလုံးဝဥတည်နေပါလေတိုင်းသားတွေကိုဖြန့်ကျက်ကိုစားမပြုတ်နိုင်ပါဘူးတချိန်တည်းမှာပဲရင်ညာပြဿနာကြောင့်လဲမြန်မာနိုင်ငံကိုကဘာကစောင့်ကြည့်နေတာပါသူတို့ဟာလည်းအင်အားကြီးမားစွာလှုပ်ရှားလာတဲ့အတိုင်းဝန်းတစ်ရပ်ပါအခြားသောပြည်ပကတွေလည်းများပြားပြင်းထန်လာပါတယ်ဒါကြောင့်ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းကြမလားပြီးကြစီဖြစ်သွားစီမလားဆိုတာအလေးနဲ့စဉ်းစားရမယ့်အချိန်ပ
ါဆိုတော့ဆရာကြီးပြောသွားသလိုဆိုဗီယက်ပြည်ထောင်စုတို့ယူဂိုစလာဗီးယားပြည်ထောင်စုတို့ပြိုကွဲရတဲ့အဖြစ်မျိုးရောက်နိုင်တဲ့အထိမြန်မာနိုင်ငံအချိန်များလောက်တော့ဆိုးရနေလားဆရာကြီးခင်ဗျာတကယ်များအဲ့လိုပြိုကွဲရတဲ့အချိန်ကိုရောက်နိုင်ရကြောင်းစိလိုလားခင်ဗျာ
Friday is it depends of course on the capacity of the military to maintain its single governing arm but
human nature is ရှင်းလာနိုင်စရာရှိပါတယ်စစ်တပ်ကသူ့အင်အားတစ်ခုတည်းနဲ့ဘယ်လောက်ထိထိန်းနိုင်မလဲဆိုတဲ့အပေါ်မူတည်ပါတယ်ဒါပေမဲ့လူသဘာဝဆိုတာကအားပြိုင်တဲ့သဘောရှိပါတယ်ဒီသဘောကြောင့်တစ်ချိန်ချိန်မှာအကွဲပြဲဖြစ်လာပြီးအကျိုးရှိမဲ့ဘက်ကလည်းဦးတည်နိုင်ပါတယ်နောက်ပြီးအထက်လူကြီးတွေကြီးပွားချမ်းသာသလောက်တာမန်အောက်ခြေရဲဘော်တွေဘဝကလည်းဆိုးဝါးလာပါတယ်ဒါကတက်မတော်အတွင်းနှစ်ပေါင်းများစွာရှိလာတဲ့ပြဿနာပါ
ဟုတ်ကဲ့ intercession meeting အားကတော့ဆရာကြီးကတက်မတော်အကြောင်းကိုပြောတယ်စစ်တပ်အကြောင်းကိုပြောတော့ဒေါင်ဆန်းစုကြည်နဲ့သူ့ရဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စွမ်းဆောင်ချက်လူဆောင်ချက်တွေကိုဆရာကြီးဘယ်လိုအတည်ပြုလို့လဲအခုချိန်ဒီ
Yes so that's been disappointing I'm sure for many within the NLD and probably for Suki herself
ပြည်တွင်းကလူတွေအများအပြား NLD ပေါ်စိတ်ပြည့်နေကြတယ်ဆိုတာသိကြပါတယ်ဒေါ်ဆန်းစုကြည်ပေါ်မှာလဲအလားတူစိတ်ပြက်ကောင်းစိတ်ပြက်နေကြပါလိမ့်မယ်ကျွန်တော်ကတော့သူဟာအင်မတန်စိတ်ရှည်ဒီခံတဲ့ခေါင်းဆောင်တယောက်လို့ထင်ပါတယ်ဒါကြောင့်လဲတိုင်းပြည်လုံးမပြိုမကွဲတပေါင်းတစ်စီးတည်းရှိနိုင်အောင်လို့အစွမ်းကုန်လိုက်လျှောပြီးညှိနှိုင်းလက်ခံခဲ့တယ်လို့မြင်ပါတယ်ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံစစ်စစ်ကိုဖော်ဆောင်ကြပါတပြည်အောင်စနစ် unitary ပုံစံလုပ်ရင်တော့ကြာဆုံးလိမ့်မယ်လို့အကြံပေးခြင်းပါတယ်
Federal ဆိုလို့အခုလက်ရှိဖွဲ့စည်းပုံအားလည်းပဲ Federal ပုံစံမျိုးတော့လုပ်ထားတာပဲ1948ဥပဒေကိုလည်းအလိုပဲပြောခဲ့တာရှိပါတယ်ပြည်နယ်ရေးဒေသနာအနှပိုင်းဖွဲ့စည်းရေးဖွဲ့စည်းထားတယ်ဆိုတော့တကယ်တမ်း Federal ဖြစ်စေခြင်းဒီဖွဲ့စည်းပုံကိုပဲအခြေခံပြီးတော့အဲ့ဒီတိုင်းရင်းသားဒေသဖြစ်တဲ့ပြည်နယ်တွေကိုလူပိုင်ခွင့်ပူပေးလိုက်ရင်အနာပူပေးလိုက်ရင်ဖြစ်လာနိုင်တယ်လို့ပြောကြပါတယ်အဲ့လိုတော့မဖြစ်နိုင်ဘူးခင်ဗျ
And I'm not sure there is any ideal federalsystem or other than a set of republics each of which has
ကျောက်ကြာအာဏာအတော်အသင့်ရှိတဲ့သမ္မတနိုင်ငံတွေကိုစုပေါင်းထားတဲ့ပုံစံမျိုးကလွဲပြီးပုံမူတာလွန်ကောင်းမွန်တဲ့ federal snitch ဆိုတာမရှိဘူးလို့ကျွန်တော်လုံးဝယုံကြည်ပါတယ်ကျွန်တော်ရဲ့ကိုယ်ပိုင်အတွေ့အကြုံအရအမေရိကန်ပြည်ထောင်စုနမူနာကိုပြောပါရစေဥရောပတိုက်သားတွေအမေရိကမှာစတင်ပြောင်းရွှေ့ခြေချစဉ်တုန်းက political unit နိုင်ငံရေးအစုအဝေးပေါင်း900လောက်ရှိခဲ့ပါတယ်။ဌာနီတိုင်းရင်းသားတွေကလွဲလို့မတူကွဲပြားတဲ့အားလုံးကိုတပေါင်းတစ်စီးတည်းလှုပ်ချင်ခဲ့တဲ့လူတွေဟာမအောင်မြင်ခဲ့ပါဘူး။သူတို့ဘာသာစကား normative behavior လို့ခေါ်တဲ့စံစနစ်အပြုမူတွေရှိနေခဲ့တာပါ။အခုနှစ်ပေါင်း200 300ကျိုးပန်းတိဆောက်လာတာတော့လူမျိုးစုတချို့ဟာအချုပ်အခြာအာဏာပြန်လည်ထူထောင်ကျင်နေကြပါသေးတယ်။ဒါဟာကြံကမ္ဘာနိုင်ငံတွေအတွက်ဆိုးရွားတဲ့နမူနာတစ်ရပ်ပါ။မြန်မာနိုင်ငံအတွက်လည်းဗမာလူမျိုးစာကြံတဲ့တိုင်းရင်းသားဒေသတွေကိုကိုလိုနီလိုသိမ်းပိုက်ပြီးတနိုင်ငံနဲ့အဖြစ်အုပ်ချုပ်ဖို့မကြိုးစားပဲရခိုင်မွန်ရှမ်းကချင်ကယားချင်းစသဖြင့်တိုင်းရင်းသားတွေကိုအာဏာခွဲဝေပေးမယ်လို့ပြောလင့်ပါတယ်သူတို့မှာအနာဂတ်ကိုစီဆန္ဒကိုစီနဲ့ရှိနေပါတယ်လောလောဆယ်မှာတော့အားလုံးအတွက်ဝမ်းနည်းဝယ်ကောင်းတဲ့အခြေအနေရှိနေပါတယ
်ဒီလိုအခြေအနေမျိုးကလွတ်မြောက်နိုင်မဲ့အပြုသဘောဆောင်တဲ့အစဉ်လက္ခဏာတစ်စုံတရာရောမတွေ့မိဘူးလားခင်ဗျာဦးချင်းပါ
There is something very positive that I find. I had occasion to go around Myanmar as we reestablished libraries.
Seigu Abyutabosaunet Chet Achule Shibare. Don't get a Sezune at Ren, Janoha, Nyamaning and Hans, Saji Dadi, Turong Yi, Dret, Toyo Kebare. Janoya D. C. Mangiha, Sessin is ever. Janodre Adesia Gondongaro, Lu Mia Biaha, Lila Tin Yu Luziki, Pinja Nija Jima. Through her, Miado Api, Pinyasin, Taiwanga Ladri, Mahobau, Taman Yangwe Lonely Gondariba. Through her, Lungeri, Dret, Tinjai, Taukuri, Saji Dadi, Turongo. Two say are Tetan Yaware. Kabane de Vini, Buhu Dudari, Lojin Yaware. Taha, Tanangalo, Nat, Tainari, Alung Jama, Dreaming Yarava.
The same man I had seen you, Indian and in a Sesapiola, and also Jobalanka. Say Bellon Yaware.
You know, I have some knowledge about Thailand and Bangladesh, which are neighbors, and both those countries have done
ညီမအင်းကြီးချင်းထိုင်းနဲ့ဘင်္ဂလားဒေ့ရှ်တို့အနှံ့အယံစလုံးဟာသူတို့နိုင်ငံတွင်ကတိုင်းသားလူမျိုးစုတွေကိုအတိမတ်ပြမှုသိက္ခူအားနေကြပါတယ်ဒါပေမဲ့သူတို့ဟာမြန်မာနိုင်ငံထက်တိုးတက်ဖွံ့ဖြိုးမှုတွေရှိနေပါတယ်အိန္ဒိယနဲ့တရုတ်တို့မှာတော့ပိုပြီးတော့တိုးတက်နေတာပါလေမြန်မာနိုင်ငံကြတော့နိုင်ငံသားသုံးလေးသန်းဟာနေစားဖြတ်ကျော်ပြီးဘဝရည်ရည်အတွက်အလုတ်ကန်သွားလုပ်နေကြရပါတယ ဆိုရင်တော့မြန်မာနိုင်ငံဟာတရုတ်တို့အိန္ဒိယတို့သာမကထိုင်းတို့ဘင်္ဂလားဒေ့ရှ်တို့ရဲ့ချုပ်ကန်မှုအောက်ကိုပါတနည်းနည်းနဲ့ရောက်ရှိသွားနိုင်ပါတယ်တခါတခါမြန်မာနိုင်ငံပြည်သူလူထုခံစားလာရတဲ့ဒုက္ခတွေကိုကြည့်ပြီးကျွန်တော်အထူးကိုစိတ်မကောင်းဖြစ်မိပါတယ်1948ကစပြီးမြန်မာခေါင်းဆောင်အဆက်ဆက်ဟာပြည်သူလူထုအကျိုးကိုအမှန်တကယ်မဆောင်ကျင်းပေးခဲ့ကြပါဘူးအင်္ဂလိပ်နဲ့ဂျပန်တို့လည်းမြန်မာပြည်သူလူထုရဲ့အကျိုးကိုလုံးဝဖော်ဆောင်ခဲ့ကြတာမဟုတ်ပါဘူးဗျာ
COVID-19 ကြောင့်အိမ်ထဲကနေအိမ်မီမထွက်ဖဲနေနေကြရတာဟာမကြခင်မှာလုပ်ငန်းခွင်တွေပြန်ဖွင့်ပြီးလုပ်ငန်းခွင်ပြန်ဝင်ကြရတော့မှာလား COVID-19 ကြောင့်ရုံးတွေကိုဆက်ပဲပိတ်ထားရအောင်မှာလားဆိုပြီးမရေရာမှုတွေလည်းရှိနေတာပါအိမ်ထဲကအိမ်မီမထွက်ဖဲနေရတဲ့နေရက်တွေဟာထင်ထားတဲ့အတိုင်းပုံပြီးကြာမြင့်လာခဲ့မယ်ဆိုရင်ပြည်သူလူထုအနေနဲ့လူမရေးနဲ့စီးပွားရေးအပြင်စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုလည်းထိခိုက်မှုတွေရှိလာမှာဖြစ်ပါတယ်ရပောင်းများစွာအိမ်မီမထွက်ဖဲနေရတဲ့အခါပြည်သူလူထုအနေနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးထိခိုက်မှုမရှိအောင်ဘယ်လိုအချက်တွေကိုလိုက်နာလှုံ့ဆော်ပေးသင့်ပါလဲလို့မေးကြည့်တဲ့အခါအထွေထွေယောဂအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်စိတ်ပိုင်းဆိုင်နဲ့ပတ်သက်ပြီးတော့ဆောင်ရံကတော့စိတ်အေးအေးထားဖို့လိုပါတယ်ပြောပြောနေပါဝါသနာပါရတခုခုကိုပြုလို့ပါဗောနောဥပပံတချင်းဆိုတာတို့စာအုပ်ဖတ်တာ TV ထိုင်ကြည့်တာတကယ်ချင်းနေနဲ့ဖုံးပြောတာဒီနည်းနဲ့ကိုယ့်ရဲ့ဒီစိတ်ပူပင်သောကမှုတွေကိုရှော့ချနိုင်ပါတယ်အဲရှောင်ရံနေကတော့เนาะစိတ်ကိုစိတ်မလိုလားတဲ့စိတ်ပူပင်သောကတွေရှောင်ဖို့အတွက်ကိုဒီသတင်းမားတွေကိုယုံကြည်ရတာတွေသတင်းမားမှာပါတဲ့အတိုင်းရှောက်ပြီးတော့လိုက်လုတဲ့ဟာတွေကိုရှောင်ကျင်မှုကိုဒီ WHO ကလည်းအကြံပြုထားပါတယ်เนาะအဲ့တော့နောက်တစ်ခါ negative thinking လို့ခေါ်တဲ့အမုန်းပွားခြင်းတွေရှောင်ကျဉ်သင့်တယ်เนาะ panic buying လို့ခေါ်တဲ့ဒီမလိုလားတဲ့ပစ္စည်းတွေဝယ်ယူစုဆောင်းထားခြင်းစိတ်တို့ဒေါသဖြစ်ခြင်းတွေကိုရှောင်ကျဉ်သင့်တယ်ဒါကြောင့်မလို့ WHO ကဘယ်လိုအကြံပြုထားလဲဆိုရင်ဒီ COVID-19 နဲ့ပတ်သက်တဲ့သတင်းတွေကိုတနေ့ကိုနှစ်ကြိမ်ပဲတည်ရှိဖို့ဆိုပြီးတော့အကြံပြုထားတာလေးတွေရှိပါတယ်စိတ်ပိုင်းဆိုင်ရာတွေကလည်းအရေးကြီးတဲ့အတွက်ဖြစ်ပါတယ
်ကိုလက်လှုပ်ရှားမှုပြုလုပ်တာဟာတွေးလက်ပတ်မှုကိုကောင်းမွန်စေတဲ့အပြင်စိတ်ကျန်းမာရေးကောင်းမွန်အောင်လည်းအထောက်အကူဖြစ်စေတာပါအိမ်ထဲမှာနေတဲ့နေရက်တွေများလာလို့ကြွက်သားအားနည်းလာတာမျိုးကိုလည်းကာကွယ်ရရောက်ပါတယ်။အိမ်တွင်အောင်းနေရတဲ့သူတွေရဲ့အသက်အရွယ်ကိုလိုက်ပြီးပြုလုပ်တဲ့ကိုယ်လက်လှုပ်ရှားမှုတွေဟာဒူးနဲ့တူအနေငယ်စီကွဲပြားခြားနားနေမှာဖြစ်ပါတယ်။သိလက်ပတ်မှုကောင်းမွန်ပြီးစိတ်ကျန်းမာရေးကိုအထောက်အကူဖြစ်စေဖို့အတွက်ဘယ်လိုကိုယ်လက်လှုပ်ရှားမှုတွေကိုပြုလုပ်သင့်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။အိမ်ထဲမှာနေရတဲ့လူတွေအနေနဲ့ဆိုရင်လေကိုအိမ်ထဲမှာနေရတာကြတဲ့အခါမှာသိလက်ပတ်မှုညော်နေခြင်းကြွက်သားအားရော့ခြင်းတွေဖြစ်တတ်တယ်။ဒါကြောင့်မလို့လှုပ်ရှားမှုလိုပါတယ်အပြင်ထွက်လမ်းလျှောက်ဖို့ခွင့်ပြုထားတဲ့ဒေသတွေမှာဆိုရင်တော့အပြင်မှာမနေ့စောစောလမ်းထွက်လျှောက်လည်းရပါတယ်သို့တော့ကိုဗီနာလူနေတော့အနည်းဆုံး6ပေခွာပြီးတော့ကိုလည်းလှုပ်ရှားလိုရပါမယ်နှာခေါင်းစည်းတက်ထားရပါမယ်အိမ်တွင်းမှာရှိတဲ့နေနေကတော့သွေးပူလေးကျင့်ခန်းခေါင်းခါခြေလက်စသည်အပြင်လေးကျင့်ခန်းအပြင်လှေကားရှင်းလှေကားအတက်စင်းလေးကျင့်ခန်းဒါမျိုးလေးတွေကိုတနေ့ကို2ကြိမ်လောက်ခွဲပြီးတော့ဆောင်ရွက်ပေးမယ်ဆိုရင်မိမိရဲ့ကိုယ်ခံစနစ်လည်းတက်ပါမယ်ကိုယ့်ရဲ့သွေးလက်ပတ်မှုကောင်းမွန်ပြီးကြွက်သားတန်ဆွမ်းမှုတွေရရှိပါမယ် ဒီကိုလဲလှူရှာနဲ့ပတ်သက်ပြီးရှောင်းရံကတော့တစ်ချိန်လုံးထိုင်နေခြင်းလဲနေခြင်းတွေကိုရှောင်းခြင်းနဲ့အများစုဒီအကြံပေးထားချက်ကတော့မိနစ်30လောက်ငြိမ်ငြိမ်ထိုင်ပြီးရင်3မိနစ်လောက်ထပြီးတော့လမ်းလျှောက်ပေးပါဆိုပြီးတော့အကြံပြုထားတဲ့ချက်လေးတွေလည်းရှိပါတယ်ဒါတော့ကိုလဲလှူရှာနဲ့ပတ်သက်တာပါ
တကယ်လို့တကြံပိတ်ရုပ်တွေပြီးမှလုပ်ငန်းခွင့်ပြန်ဝင်ခဲ့ရမယ်ဆိုရင်လုပ်ငန်းခွင့်မှာလုပ်ကိုင်ဆောင်ရွက်တဲ့အခါ COVID-19 ရောဂါပိုကူးဆက်ခံရနိုင်တဲ့နည်းလမ်းတွေကိုတနိုင်သမျှရှောင်ကျဉ်ပြီးတော့အလုပ်တွေကိုလုပ်ကိုင်ဆောင်ရွက်ကြရမှာပါကျမရင်းနဲ့အကသာဝန်ကြီးဌာနကထုတ်ပြန်ကြေညာထားတဲ့အကြံပြုချက်တွေကိုလေ့လာပြီးယောဂကုသမခံကြရအောင်တတိထားလှုပ်ဆောင်ကြရမှာဖြစ်ပါတယ်။တကယ်လို့ကြံပိတ်ရက်ပြီးမှလုပ်ငန်းခွင့်ဝင်ခဲ့ရမယ်ဆိုရင်ယောဂပိုကုသမခံရအောင်ဘယ်လိုလုပ်ကိုင်ဆောင်ရွက်ဖို့စဉ်းစားထားပါတလဲလို့မေးကြည့်တဲ့အခါဆောက်လုပ်ရေးကုမ္ပဏီတစ်ခုမှမန်နေဂျာတူဦးဖြစ်သူဦးအောင်ကျော်ဆိုကအခုလိုပြောပါတယ်
။အခုဒူလိုက်သေးတဲ့မက်စတက်ရမယ်၊လက်စီရမယ်၊အပြင်ကိုလူများများနဲ့တွေ့ရမယ့်နေရာတွေကိုအတက်နိုင်ဆုံးမသွားမဲ့နေရာပဲ။
တကြံပိတ်ရက်ကျွလွန်ပြီးတဲ့နောက်မှာရုံးပိတ်ရက်တွေကိုထပ်မံတိုးချဲ့ပြီးတော့ရက်ရှိပိတ်ထားအောင်မယ်ဆိုရင်အိမ်ထဲမှာနေပြီးရုပ်ပိုင်းဆိုင်ရာကြမ်းကြမ်းမမဖြစ်ဖို့နဲ့စိတ်ပိုင်းဆိုင်ရာကြမ်းကြမ်းမမဖြစ်နေစေဖို့ဆိုတာတွေကိုလည်းအလေးထားကြရအောင်ပါ။အိမ်ထဲမှာနေတာကြာလာလို့စိတ်တူဒေါသထွက်လွေတာတွေဝမ်းနေပြီးစိတ်သက်ကြလာတာတွေနဲ့ခရောင်ချောက်ချားဖြစ်ရတာတွေဟာစိတ်ကျန်းမာရေးအားနည်းလာတဲ့လက္ခဏာတွေပဲဖြစ်ပါတယ်။တရားထိုင်တာယောဂကျင့်တာနဲ့ကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းလုပ်တာတွေကိုလုပ်ဆောင်ပြီးစိတ်ရောကိုယ်ပါကြမ်းမာနေအောင်ကူးဆိုင်နေထိုင်သင့်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအကြံပေးပါတယ်
။မိမိကိုယ်ခန္ဓာစနစ်ညင်စီဖို့ဆိုရင်တင်းတင်းမြတ်တာစားတော့ပါတင်းအေးဝဝအိပ်ပါကိုလည်းလှုပ်ရှားလေးခြင်းမှုရသမျှရသလောက်လုပ်ပေးပါစိတ်အေးထားပျော်ပျော်နေပြီးတော့เนาะဒီ positive thinking အကောင်းမြင်ဝါဒလေးထားပြီးတော့ပျော်ပျော်နေပြီးတော့ကိုယ့်ရဲ့ခင်မင်ရင်းနှီးတဲ့မိတ်ဆွေပေါင်းသင်းနေနဲ့စကားပြောဆိုခြင်းအပြင်ကိုယ့်ရဲ့ stress ကိုရောကြနိုင်ပြီးတော့ကိုယ်ခံစနစ်တက်စီမှာဖြစ်ပါတယ်
COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြောင့်ရုပ်ပိတ်ရက်တွေရှိကြပြီးအိမ်ထဲမှာနေရတဲ့ရက်တွေများလာတဲ့အခါရုပ်ပိုင်းဆိုင်ရာကျန်းမာရေးသာမကစိတ်ပိုင်းဆိုင်ရာကျန်းမာရေးကိုပါထိခိုက်မှုတွေရှိလာနိုင်တာကြောင့်စိတ်ကျန်းမာရေးကောင်းမွန်နေအောင်လည်းခီးဆိုင်နေထိုင်မှုလိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါမင်္ဂလာပါကျွန်တော်ရန်နိုင်ပါအပတ်စဉ်တင်ဆက်ပေးနေကြ VOE ရဲ့တပတ်တွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရဇုံနိုင်ငံကကမ္ဘာကျော်ဘောလုံးသမားတီဖီလီဟာအော်တိုဝါ23ရက်နေ့ကအသက်80ပြည့်သွားခဲ့ပါပြီ။ရဇုံသင်းရဲ့နံပါတ်10အင်ဂျီကိုဝတ်ဆင်ပြီးတော့ကစားခဲ့တဲ့ဖီလီဟာကမ္ဘာဘောလုံးသမိုင်းမှာအကောင်းဆုံးဘောလုံးသမားတစ်ယောက်လို့လည်းအတော်များများကသတ်မှတ်ထားကြတာပါ။ဖီလီကတော့သူကျန်းမာပျော်ရွှင်စွာရှိနေပြီးတော့အခုလိုအသက်80အထိနေနိုင်တဲ့အတွက်လည်းကျေနပ်ဝမ်းမြောက်မိတယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Pelos 80 anos eu agradeço a todos aqueles que já alguns já mandaram
ကျွန်တော်ရဲ့အသက်80ပြည့်မွေးနေ့မှာမွေးနေ့ဆူတောင်းပေးခဲ့ကြသူတွေအားလုံးကိုကျေးဇူးတင်ပါတယ်။တချို့တွေလည်းအီးမေးလ်တွေပို့ပြီးတော့ဆူတောင်းပေးကြပါတယ်။ကျွန်တော်အခုအသက်80ရှိပါပြီ။အခုအချိန်ဒီကျွန်တော်ကိုကြမ်းကြမ်းမာမာနဲ့အသက်ရှင်ခွင့်ပေးတဲ့ဘုရားသခင်ကိုလည်းကျေးဇူးတင်ပါတယ်
။ဖီလီကတော့သူ့ကိုအခုချိန်ထိချစ်ခင်အားပေးနေတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပြီးတော့ပြိုင်မဲ့အသင်းအားပေးသူတွေနဲ့ကစားသမားတွေအနေနဲ့သူ့ကြောင့်တစုံတရာစိတ်နှောက်ယှက်ဖြစ်ခဲ့ကြတယ်ဆိုရင်လည်းခွင့်လွှတ်ကြဖို့ဆိုပြီးတော့မွေးနေ့မှာပြောသွားခဲ့ပါတယ်။
Eu espero que quando eu for pro céu que Deus
Santos dene ဖြစ်ဖြစ် Brazil dene ပဲဖြစ်ဖြစ်ကစားပြီးတော့ရှားခဲ့တဲ့အောင်မြင်မှုတွေကြောင့်တယောက်ယောက်တိမ်ချမ်းမသာဖြစ်ခဲ့ရင်လည်းခွင့်လွတ်ပါဘောလုံးပွဲတွေမှာကတသိန်းနိုင်ရင်တသိန်းကရှုံးရတာသဘာဝပါကျွန်တော်အခုချိန်ဒီအားပေးကြသူတွေအားလုံးကိုရှင်ထဲကနေအထူးကျေးဇူးတင်ပါတယ
်ဖီလီအသက်80ပြည့်မွေးနေ့ကိုကမ္ဘာဘောလုံးလောကသားတွေကလည်းအွန်လိုင်းကနေတဆင့်မွေးနေ့ဆုမွန်ကောင်းတွေတောင်းခဲ့ကြပြီးတော့ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကလည်းဖီလီနဲ့ပတ်သက်ပြီးတော့အခုလိုအမတ်တရဂုဏ်ပြုပြောကြားခဲ့ပါတယ
် Well I went to the cinema with my father only once in my life it was in
ကျွန်တော်ဘဝမှာအဖေနဲ့ရုပ်ရှင်ရုံမှာတစ်ခါပဲရုပ်ရှင်သွားကြည့်ခူးပါတယ်1982ခုနှစ်ကဖြစ်ပြီးအဲ့ဒါကဘာကားလဲဆိုတော့ဖီလီကိုယ်တိုင်ပါဝင်သရုပ်ဆောင်ခဲ့တဲ့Escape to Victory ဇာတာပါပြီးတော့နောင်35နှစ်အကြာ2016ခုနှစ်မှာတော့ကျွန်တော်အနေနဲ့ပီလီရဲ့နောက်ဆုံးရုပ်ရှင်ကားကိုသူနဲ့အတူတဲ့ရောက်ကြည့်ရှုနိုင်ခဲ့ပါတယ်အဲ့ဒီအတွက်လည်းဝမ်းသာကြည်နူးမိပါတယ
် Parabéns Pelé estudando
2050ကမ္ဘာချန်ပီယံဘရာဇီးလ်အသင်းရဲ့နီးပြမာရီယိုဇာဂါလိုကလည်းသူ့ရဲ့ရောင်းရင်းကြီးရဲ့အသက်80ပြည့်မွေးနေ့အတွက် Happy Birthday ပြောစရာမွေးနေ့ဖြစ်ပါစေဆိုပြီးတော့ဆုတောင်းပေးခဲ့ကြသလိုဘရဇောမျိုးသမီးတင်းကတိုက်စစ်မှုမာတာနောက်တခြားဘရဇောကလားမဟောင်းနေဖြစ်တဲ့ဒီဘက်တူဒွန်ဂါကာဖူနဲ့ကဘာကျော်တိုက်စစ်မှုရိုနယ်ဒိုတို့ကလည်းပီလီအတွက်မွေးနေ့ဆုတောင်းပေးခဲ့ကြပါတယ
်ပါရှ်ဘရာဇီလီယရစ်ဖလာဒူပယ်လာအဖလာဂျူမာအင်ချီဒါ
တပည့်အင်္ဂလန်တိုက်စစ်မှုဟောင်းဂယ်ရီလင်နီကာကလည်းပီလီနဲ့ပတ်သက်ပြီးတော့အခုလိုမတရားစကားဆိုခဲ့ပါတယ
် Hi Gary Lineker here just want to wish you Pele a very happy 80th birthday
ကျော်ရှင်စရာအသက်80ပြည့်မွေးနေ့ဖြစ်ပါစေလို့ဆုတောင်းပါတယ်ကျွန်တော်ကခမည်းကစားရတာကိုကြည်ပြီးကြီးပင်းလာခဲ့တာပါကျွန်တော်မှတ်မိသလောက်ပထမအဆုံးကြည်ပူးတဲ့ဘောလုံးပွဲကမက္ကဆီကိုမှာကျင်းပခဲ့တဲ့1980ကမ္ဘာဖလားနဲ့ဘရာဇီးအသင်းပါအဲ့ဒီမှာခင်ဗျားကလည်းဒီပြိုင်ပွဲကြီးမှာနာမည်ကြီးကစားသမားဖြစ်တယ်လို့ကမ္ဘာအကောင်ဆုံးဘောလုံးသမားတွေတဲကတယောက်လည်းဖြစ်နေပါပြီဘောလုံးလောကအတွက်လှုပ်ပေးခဲ့တာတွေအားလုံးအတွက်ကျေးဇူးတင်ပါတယ်ပျော်စရာကောင်းတဲ့မွေးနေ့တွေကိုလည်းနောင်နှစ်ပေါင်းများစွာပိုင်ဆိုင်နေပါစေဗျာ
ဒေဘော့ဆက်လက်ဂျန်ဒါရီယို
ဒါပြင်ကစားသမားဟောင်းတွေတဲကစပိန်နဲ့ရီယယ်မက်ဒရစ်ဂိုးသမားဟောင်းအီဂါကာစီယပ်Chelsea Tyson Muhon DDA Drogba တို့အပြင် Real Nibia Zidane Tottenham Nibia Mourinho နဲ့ Liverpool Nibia Jurgen Klopp တို့ကလည်းပီလီမွေးနေ့အတွက်ဆိုပြီးတော့အမတ်ရနှုတ်ဆက်ဆုတောင်းတာတွေလုပ်ခဲ့ကြပါတယ
် Happy birthday to you Happy birthday to you Happy birthday dear Pelé Happy birthday to you You know 2006 is one of the biggest days still in my life my birth
ခင်ဗျာကျွန်တော်ခင်ဗျာရဲ့နံပါတ်10ဘောလုံးအင်ကြီးကိုလက်မှတ်ထိုးပြီးပေးခဲ့တဲ့2006ခုနှစ်ကျွန်တော်ရဲ့မွေးနေ့ကတော့ကျွန်တော်ဘောမှာကြီးကျယ်ခမ်းနားဆုံးကျော်ရွှင်စရာအကောင်းဆုံးမွေးနေ့တွေတဲကတခုပါအဲ့ဒီအင်ကြီးကိုကျွန်တော်တစ်သက်လုံးသိမ့်ထားပါပါအခုခင်ဗျာရဲ့အသက်80ပြည့်မွေးနေ့ကိုအခုလိုမွေးနေ့ဆုတောင်းစကားပြောရတဲ့အတွက်ကိုယ်ယူပါ Oh
ပြည်ရ1958 60ခုနှစ်တွင်မှာဘရာဇီးတင်းတဲ့ဒူကဘာဖလားကို3ချိန်ပိုဆွဲပြီးတော့အများဆုံးရထားသူဖြစ်ခဲ့သလို1956ကနေ89ခုနှစ်အတွင်းပွဲပေါင်း1363ပွဲမှာဂိုးပေါင်း1189ဂိုးသွင်းပြီးတော့ကမ္ဘာမှာဂိုးအများဆုံးသွင်းသူအဖြစ်နဲ့ဂင်းနစ်စာရင်းလဲတင်ထားသူပါသူရဲ့ကစားဘောဟောင်းဖြစ်တဲ့ရာဗလီနိုကတော့ပီလီဟာသမိုင်းတစ်လျှောက်မှာအကောင်းဆုံးဘောလုံးသမားဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
Mau jogador que eu joga na minha vida, eu não vou, acho que na minha vida.
ကျွန်တော်ဘဝမှာတွေ့ဘူးသမျှအထဲမှာတော့သူကအကောင်းဆုံးဘောလုံးသမားပါကျွန်တော်ထင်ပါတယ်ကျွန်တော်ဘဝမှာပီလီလိုကစားသမားမျိုးနောက်တစ်ယောက်မတွေ့ဘူးသလိုတွေ့မယ်လို့တော့မထင်တော့ပါဘူးသူသွင်းခဲ့တဲ့ဂိုးတွေကလည်းအများကြီးပါကစားသမားတွေအတော်များများကိုသူနဲ့ရှင်ပြီးပြောကြပါတယ်ဒါပေမဲ့ပီလီနဲ့ရှင်နိုင်တဲ့သူတယောက်မှမရှိသေးပါဘူ
းဆိုတော့ Revelino ပြောသလိုပီလီဟာသမိုင်းတစ်လျှောက်မှာကမ္ဘာအကောင်းဆုံးဘောလုံးသမားပါလားဒီဘောလုံးသမိုင်းတစ်လျှောက်မှာဘယ်သူကကမ္ဘာအကောင်းဆုံးဘောလုံးသမားဆိုတာနဲ့ပတ်သက်ပြီးမေးခွန်းတွေလည်းအချိန်ချင်းထွက်ခဲ့ပါတယ်အချိန်ကတော့ပယ်လီနဲ့အတူအာဂျင်တီးနားတိုက်စစ်မှုမာရာဒေါနာဟာလည်းသမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားဖြစ်တယ်ဆိုပြီးတော့အတော်များများကသတ်မှတ်ခဲ့ကြပြီးတော့သဘောထားတွေလည်းအမျိုးမျိုးကွဲခဲ့ကြပါတယ်ဒါပြင်ဒီဘက်တက်ဂရက်နဲ့ထောင်ပြည့်လုံးနှစ်တွေကိုရောက်လာတဲ့အခါမှာလည်းအာဂျင်တီးနားနဲ့ဘာစလိုနာတိုက်စစ်မှုမက်ဆီပေါ်တူဂီတိုက်စစ်မှုခရစ်စတီယာနိုရိုနယ်ဒိုတို့ရဲ့အောင်မြင်မှုတွေကြောင့်သူတို့ဟာလည်းသမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားတွေဖြစ်တယ်ဆိုပြီးတော့ပြောတာတွေလည်းရှိလာနေပါတယ်။ဒါပေမဲ့သိကြတာကတော့ကမ္ဘာဖလားသမိုင်းရခဲ့တဲ့အချိန်အရေအတွက်နဲ့ရှင်းမယ်ဆိုရင်တော့ပီလီဟာကမ္ဘာဖလားကို3ချိန်ရထားတာကြောင့်အခုချိန်ထိတော့ရန်တဲ့သူတွေအနေနဲ့သူ့ကိုမရှင်းနိုင်တဲ့အတွက်သမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်။ဒါပေမဲ့တချို့တွေကလည်းခစ်တင်မတူတဲ့အတွက်ဘယ်သူကောင်းဆုံးဆိုတာကိုပြောဖို့မဖြစ်နိုင်ဘူးလို့ဆိုတဲ့သူတွေရှိပါတယ်။ပြီးတော့သူတို့ရဲ့အောင်မြင်မှုတွေကလည်းတယောက်နဲ့တယောက်မတူတာကြောင့်ဘယ်ပေါ်မှာအခြေခံလဲဆိုတာကလည်းအငင်းပွားစရာတစ်ခုလို့ဆိုရမှာပါ။ဒါပေမဲ့လည်းဘယ်လိုပဲဖြစ်ဖြစ်ပီလီဟာကမ္ဘာအကောင်းဆုံးဘောလုံးသမားတွေကတယောက်ဖြစ်တယ်ဆိုတာကိုဘောလုံးဝါသနာရှင်တွေဘောလုံးလောကသားတွေချွင်းချက်မရှိလက်ခံထားတယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ။
အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရောင်းမယ်ရှင်
။ညာနာပစ္စည်းမူပိုင်ခွင့်ကိုနာမည်ပြက်လောက်အောင်ချိုးဖောက်နေတဲ့တရုတ်ပြည်သူသမ္မတနိုင်ငံကဒီအခွင့်အရေးတွေကိုအကာအကွယ်ပေးနေတဲ့ကမ္ဘာညာနာပစ္စည်းပိုင်ဆိုင်မှုအဖွဲ့အစည်းရဲ့အကြီးအကဲနေရာယာရုအတွက်အဆိုပြုခဲ့တာကိုမတ်လတုန်းကလက်မခံဘဲပယ်ချနိုင်ခဲ့တဲ့အတွက်ကုလသမဂ္ဂအနေနဲ့မျက်နှာမပြက်အဖက်ဆယ်နိုင်ခဲ့ပါတယ်။ဒ ဒါပေမဲ့ကံမကောင်းအကြောင်းမလှစွာပါပဲအောက်တိုဘာလအတွင်းကျင်းပခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံကနေတရုတ်ရုရှားနဲ့ကျူဘာအပါအဝင်ကမ္ဘာပေါ်မှာလူအခွင့်အရေးအချိုးဖောက်ဆုံးနိုင်ငံတချို့ကိုလူအခွင့်အရေးကောင်စီမှနောက်ထပ်မဲပေးရွေးချယ်လိုက်တာကိုမဟန့်တားနိုင်ခဲ့ပါဘူးဒါကြောင့်လူအခွင့်အရေးလှုပ်ရှားသူတွေအတော်လေးတုန်လှုပ်ခဲ့ကြပါတယ် HRW လူအခွင့်အရေးစောင့်ကြည့်တဲ့အဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားမှု Louis Chabonneau ကတောက်လျှောက်လူအခွင့်အရေးချိုးဖောက်နေသူတွေကိုလူအခွင့်အရေးကောင်စီမှနေရာမပေးသင့်ဘူးလို့ပြောပါတယ် HRW လူအခွင့်အရေးစောင့်ကြည့်တဲ့အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Helen Newa ကတော့လူအခွင့်အရေးအမှောင်ဖုံးတဲ့နေ့အဖြစ်ဝေဖန်လိုက်ပါတယ်ရှင်ကျန်းပြည်နယ်မှာမွတ်စလင်လူနည်းစုတွေကိုအလုံးအရင်းနဲ့ထိမ့်သိမ်းထားတာအပါအဝင်တရုတ်ပြည်တွင်စိုးစိုးဝါးဝါလူအခွင့်အရေးချိုးဖောက်နေတဲ့ဖြစ်စဉ်ကိုအမေရိကန်နိုင်ငံသားဝင်ကြီးဌာနမှတ်တမ်းတင်ထားပြီးနောက်ဆုံးထုတ်ပြန်တဲ့လူအခွင့်အရေးအစီရင်ခံစာမှာဖော်ပြထားပါတယ်။ရုရှားနိုင်ငံမှာဥပဒေမဲ့ကွန်မြူတာတွေဖမ်းဆီးထိန်းသိမ်းတာတွေလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကြီးအကျယ်ဖိနှိပ်တာတွေနဲ့တခြားချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်တွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဖော်ပြထားပါတယ်။ကျူဘားနိုင်ငံမှာလည်းအစိုးရလုံခြုံရေးတပ်ဖွဲ့တွေကလူအခွင့်အရေးနဲ့ဒီမိုကရေစီဘက်တော်သားတွေကိုနေ့စဉ်လိုလိုချိန်ချောက်တာကိုထိလက်ရောက်နှိပ်စက်တာတွေကျူးလွန်နေပြီးကျူဘားပြည်သူတွေလွတ်လပ်စွာစုဝေးခွင့်ကိုလည်းပိတ်ပင်နေပါတယ်။ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်အမှတ်60မြင်းဆောင်251အရာဖွဲ့စည်းထားတဲ့လူအခွင့်အရေးကောင်စီအနေနဲ့လူအခွင့်အရေးကိုကာကွယ်ရေးနဲ့မြင့်တင်ရေးအတွက်အဖွဲ့ဝင်တွေအနေနဲ့အမြင့်မားဆုံးဆန့်နှုံးတဲ့အညီလိုက်နာဖို့လိုအပ်ပါတယ်။ဒီနှစ်တရုတ်ရုရှားနဲ့ကျူဘားကိုရွေးချယ်ခဲ့ပြီးမနှစ်ကဗင်နီဇွဲလားကိုရွေးခဲ့တာဟာလူအခွင့်အရေးကောင်စီဟာရုပ်သေးဖြစ်နေုံနဲ့မကထူထောင်ခဲ့တဲ့ရွေချက်ကိုပါပြက်ရပြုတ်လိုက်တာပဲဖြစ်ပါတယ်လူအခွင့်အရေးကောင်စီမှာအစ္စရေးဆန့်ကျင်ရေးဖက်လိုက်တဲ့ဖြစ်စဉ်တွေအခိုင်အမာအတိတ်ကြရှိနေပြီးကမ္ဘာလူအခွင့်အရေးအချို့ဖောက်ဆုံးနိုင်ငံတွေကိုရွေးချယ်ကောင်စီမှာနေရာပေးခွင့်ပြုလိုက်တာကြောင့်အမေရိကန်ပြည်ထောင်စုကလူအခွင့်အရေးကောင်စီကနေ2018ခုနှစ်မှာနှုတ်ထွက်ခဲ့တာလို့နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကထောက်ပြကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်လူအခွင့်အရေးကောင်စီပြန်ပြင်လို့မရတဲ့အခြေအနေမဆိုင်ခင်ကောင်စီပြုပြင်ပြောင်းလဲရေးချက်ချင်းအရေးယူဆောင်ရွက်ကြပါရန်လူအခွင့်အရေးကောင်စီကနေအမေရိကန်နှုတ်မထွက်ခင်မှာအဖွဲ့ဝင်တွေကိုတိုက်တွန်းခဲ့တဲ့အကြောင်းလဲဝန်ကြီးပွန်ပီယိုကပြောပါတယ်။ဒါပေမဲ့အမေရိကန်ရဲ့တိုက်တွန်းချက်ကိုမဆောင်ရွက်ခဲ့ကြပါဘူး။ဒီနှစ်ရွေးကောက်ခဲ့တဲ့အချိန်တွေကလူအခွင့်အရေးကောင်စီကနေအမေရိကန်နှုတ်ထွက်ဖြစ်တဲ့ဆုံးဖြတ်ချက်ကိုပိုပြီးခိုင်မာစေပါတယ်။လူအခွင့်အရေးကာကွယ်မြင့်တင်ရမှာတခြားနယ်ပယ်တွေနဲ့အခွင့်အလမ်းတွေကိုအသုံးပြုမှာဖြစ်ပါတယ်။ကျွန်တော်တို့ရဲ့အရေးယူလှုပ်ရှားမှုမှတ်တမ်းတွေနဲ့ကုလသမဂ္ဂလူအခွင့်အရေးကြေညာစာတမ်းမှာကျွန်တော်တို့ရဲ့တန်ထိတ်ထန်ခိုင်မာမှုကိုရှင်းလင်းပြသစွာဖော်ပြထားပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်ချက်တာပတိနေမြေကန်တဲ့လွာရီနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းအကျဉ်းချုပ်ကိုဆက်လက်တင်ပြပေးပါမယ်လာမယ့်အင်္ဂါနေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဂျိုတင်မဲပေးပြည်သူစုစုပေါင်း83သန်းကျော်ရှိသွားပြီဖြစ်လို့2016ခုနှစ်ကမဲပေးသူရေအတွက်ရေထပ်ဝက်ကျော်သွားပြီဖြစ်ပါတယ်2016ခုနှစ်ကမဲဆန္ဒရှင်138.8သန်းမဲပေးခဲ့ကြတာဖြစ်ပါတယ်အခုနှစ်ဂျိုတင်မဲပေးသူတွေတဲ့၃ပုံ၃ပုံကစားရိုက်ကနေမဲပေးခဲ့ကြပြီးတဲ့မဲဆန္ဒရှင်တွေကတော့လူကိုယ်တိုင်မဲယုံတွေကိုတွားရောက်မဲပေးခဲ့ကြတာဖြစ်ပါတယ်ပြည်ထောင်နိုင်ငံမှာ COVID-19 ကူးစက်မှုတွေစိုးရိမ်စပွဲမြင့်တက်လာတာကြောင့်အသွာလာပိတ်ပင်မှုအသစ်ကိုချမှတ်ကြောင်းသမ္မတ Emmanuel Macron ကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်အခုအသွာလာပိတ်ပင်မှုကိုအနည်းဆုံးဒီဇင်ဘာလ1ရက်နေ့ထိချမှတ်ထားမှာဖြစ်ကြောင်းစားတောက်ဆိုင်တွေနဲ့မဖြစ်မနေဖွင့်ဖို့မလိုအပ်တဲ့စီးပွားရေးလုပ်ငန်းအလုံးပိတ်ရမှာဖြစ်ကြောင်းဒါပေမဲ့ကျောင်းတွေကိုတော့ဆက်လက်ဖွင့်ထားမှာဖြစ်ကြောင်းသမ္မတ Macron ကရုပ်မြင်သံကြားကနေမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်2021ခုနှစ်အတွက် American နိုင်ငံနဲ့အခြေချနေထိုင်မဲ့ဒုက္ခသည်အရေးအတွက်ကိုသမ္မတ Donald Trump ဆိုရက short term တတ်မှတ်လိုက်ပါတယ်။ရှင်းနေအတွက်ဒုက္ခသည်ဥယျာဉ်အများဆုံး15,000လက်ခံဖို့တတ်မှတ်လိုက်တာပါ။ဒါဟာ American နိုင်ငံရဲ့ဒုက္ခသည်လက်ခံရေးအစီအစဉ်စတင်တဲ့ခေတ်သစ်သမိုင်းမှာအရေးအတွက်အနည်းဆုံးဖြစ်ပါတယ်။နှစ်ပေါင်း90ကြာပြီးတဲ့နောက် American ပြည်ထောင်စုက Maldives နိုင်ငံမှာပထမဆုံး American တန်ရုံကိုဖွင့်လှစ်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်။တနိုင်ငံတန်တမာဆက်ဆံရေးအပြန်အလှန်တိစောက်ပြီးတဲ့နောက်စီးပွားရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပုံမှုခိုင်မာစေဖို့အခုလိုတန်ရုံကိုဖွင့်လှစ်ဖို့ရှိတာပါ။ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ကိုရိုင်း Maldives နိုင်ငံကိုရောက်ရှိနေတဲ့ခီးစဉ်အတွက်မှာအခုလို American တန်ရုံကိုဖွင့်လှစ်ဖို့ပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။ AA ရခိုင်လက်နက်ကိုင်အဖွဲ့ကိုထောက်ခံပြီးမြန်မာစစ်တပ်ကိုဝေဖန်တိုက်ခတ်မှုတွေရေးသားဖော်ပြနေတဲ့ Facebook ကွန်ရက်တစ်ခုကိုဖျက်သိမ်းလိုက်ကြောင်းအော်တိုဘလ29ရက်နေ့ကထုတ်ပြန်တဲ့ Facebook ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲဒီကွန်ရက်ဟာမြန်မာနိုင်ငံထဲမှာအခြေစိုက်တာဖြစ်ပြီးဒေသခံ Facebook သုံးဆွဲသူတွေကိုပြစ်မှတ်ထားခဲ့တယ်လို့ရခိုင်ပြည်နယ်ကအဖြစ်အပျက်တွေနဲ့ပတ်သက်လို့မြန်မာဘာသာနဲ့အဓိကဖော်ပြထားတယ်လို့ဆိုပါရယ်ကိုရဲနဲ့ပတ်သက်တဲ့စုစုပေါင်း Facebook account ကိုကိုစာမျက်နှာရှိခုနဲ့ Group of Sun Su နဲ့ Instagram account တို့ခုကိုကုမ္ပဏီကဖျက်သိမ်းခဲ့တာလို့ဆိုပါရယ်ချက်တာပရင်းနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေကျွန်တော်ရဲမတော်ပါ
This program has come to you from the Voice of America, Washington.